Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2023ခုနှစ် January လ10ရက်တနင်္ဂနွေနေ့မနက်ပတ်အတန်လေးအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လင်းနေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်စတင်ထုတ်လင်းနေပါခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့အတန်လေးအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာမနက်ခင်းပါဘေးကင်းရန်ကွာရှိကြပါစေခင်ဗျာတိတ်မကြခင်မှာပဲကြားမယ်နောက်ဆုံးရသတင်းတွေထဲမှာတော့ Orthodox Christmas Gala အပြည့်ရက်ထားမယ်လို့ရုရှားသမ္မတကပြောကြပေမဲ့ Ukraine အရှိတ်ဘက်ချမ်းကိုလက်နက်ကြီးတွေနဲ့တိုက်ခိုက်နေပါတယ်တရုတ်နိုင်ငံမှာတော့ COVID ကိစ္စဝေဖန်ရေးသားတဲ့ Weibo account 1000ကျော်အပိတ်ခံရပါတယ်မြန်မာနိုင်ငံပသင်အချင်းထောင်အဓိကရုံးမှာနိုင်ငံအချင်းသားတူတည်ဆုံသွားပါတယ်ဒီလိုစိတ်ဝင်စားဖွယ်ရာသတင်းတွေကိုကိုဇော်မိုးကျော်နဲ့တင်ပြသွားမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုသတင်းတွေအပြီးမှာတော့သတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ
်သူ့ရဲ့ကိုရင်ကအစိတ်ပိုင်းတွေကိုလူအသုံးအတွက်ဆေးရုံကြီးမှာလူတန်းပေးခဲ့ပါတယ်ဗျာအဲ့လိုလူတန်းခဲ့တဲ့ဆိုရဲအကြောင်းကိုလည်း Rush Booty ပြည်နယ်ဆေးရုံကြီးရဲ့လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ်ဗျာ
ရင်တိုက်မှုကြောင့်မတော်တဆခွဲလွန်သွားတဲ့ထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းအလုသမားရဲ့ခန္ဓာကိုယ်အစိတ်အပိုင်းတွေကိုလူ73ဦးအတွက်လူတန်းပေးခဲ့ပါတယ်မကြာမီပဲအပြည့်စုံကိုကြည့်ရှုနာတော်တာဆင်ရပါမယ်အဲ့ဒီနောက်မှာတော့ဒိုအတန်ဒီမိုကရေစီနဲ့ခေပြိုင်ကဘာတပတ်အတွင်းမြန်မာနဲ့ကဘာတည်င်းစတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ကြည့်ရှုနာတော်တာဆင်ရမှာပါအခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်နဲ့အဓုကိုညာဝင်းအောင်တို့ပြောပြပါတော့မယ
် Orthodox Christian တွေရဲ့ Christmas အခါသမယမှာ36နှစ်ကြာအပြည့်ရဖို့ယူကရိန်းကျူးကျော်စစ်ဆင်နွှဲနေတဲ့ရုရှားသမ္မတပူတင်ကအမိတ်ထုတ်ထားပေမဲ့လည်းယူကရိန်းအရှိတ်ဘက်ချမ်းဒေါနီယက်စ်ဒေသကဘတ်မုတ်မြို့မှာစနေနေ့ကလက်နက်ကြီးတွေနဲ့အပြစ်ခတ်ခံနေခဲ့ရတယ်လို့ယူကရိန်းစစ်ဦးစီးချုပ်ရဲ့ပြောခွင့်ရအလက်ဇန်ဒါဆူပွန်ကပြောကြပါတယ
်ဘွေပရိုတီနစ်ဇာဗဒေါဝ်အဒနိုဟိုရာကက်နိုဒါရိုတက်ဒီစနီ20အော့ပစ
်လွန်ခဲ့တဲ့24နာရီအတွင်းရုရှားတပ်တွေကမီဆိုင်းတုံးနဲ့တိုက်ခိုက်သလိုရော့ကက်တွေနဲ့တိုက်ခိုက်မှုကလည်းအကြိမ်20လောက်ရှိပါတယ်ယူကရိန်းနိုင်ငံတလွှားမှာဝေဟင်ကာရောမီဆိုင်းတုံးတိုက်ခတ်ခံရမှုတွေခံနေရပါတယ်။ Donetsk ဒေသတစ်ခုလုံးကိုသူတို့သိမ်းဖို့စူးစမ်းနေတာဖြစ်ပြီး Bakhmut ဘက်ကိုထိုးစစ်ဆင်းနေတာပါ။ရုရှားတပ်တွေဟာလူဦးရေ9000လောက်အရင်ကနေခဲ့တဲ့ Kramatorsk မြို့ဘက်ကိုလည်းလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့အဲ့ဒီဒေသမှာရောက်နေတဲ့လူသားချင်းစာနာရဲ့အကူအညီပေးအဖွဲ့ဝင်တူကပြောပါတယ်။ရုရှားကရှေ့တန်းစစ်မျက်နှာတရာစင်လောက်မှာလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ယူကရိန်းစစ်ဦးစီးချုပ်ကပြောပေမဲ့ရုရှားဘက်ကတော့သူတို့ဟာယူကရိန်းဘက်ကပစ်ခတ်မှုတွေကိုတုံ့ပြန်တာသာဖြစ်တယ်လို့ပြောကြပါတယ်။တချိန်တည်းမှာပဲယူကရိန်းစစ်ပွဲအရေးကြီးချိန်ရောက်နေပြီလို့အမေရိကန်သမ္မတကပြောကြပြီးယူကရိန်းကိုအဆင့်မြင့်တန်ကြာကာအပါအဝင်ဒေါ်လာဘီလီယံချီမကြုံစဘူးအများဆုံးစီရေးအကူအညီပေးသွားမယ်အကြောင်းလဲကြေညာထားပါတယ်။
American ပြည်ထောင်စုအောက်လွတ်တော်ဥက္ကဋ္ဌနေရာကို9ရက်အတွင်း15ချိန်မဲ့ပေးရွေးချယ်ခဲ့ပြီးနောက်ကယ်လီဖိုးနီးယားပြည်နယ် Republican အမတ် Kevin McCarthy ဟာလိုအပ်တဲ့မဲအရေးအတွက်ရရှိသွားပြီဖြစ်တဲ့အတွက်စနေနေ့မှာလွှတ်တော်ဥက္ကဋ္ဌနေရာကိုရရှိသွားပြီဖြစ်ပါတယ်။သမ္မတ Joe Biden ကတော့ကြိုးစားဂုဏ်ပြုကြောင်းကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပြီးသူ့အနေနဲ့ Republican အနေနဲ့အတူအလုပ်လုပ်ဖို့ပြင်ဆင်ထားသလို Republican တွေကိုလည်းကျွန်တော်နဲ့အတူလက်တွဲအလုပ်ဆောင်ဖို့မဲပေးခဲ့သူတွေကရှင်းရှင်းလင်းလင်းပေါ်ပြခဲ့တာဖြစ်တယ်လို့သမ္မတ Joe Biden ကပြောဆိုထားပါတယ်။အသက်58နှစ်ရှိပြီဖြစ်တဲ့ Kevin McCarthy ကိုရှေးရိုးဆွဲ conservative တန်ဖိုးတွေပြေဝမှုမရှိဘူးလို့ဆွဆွဲပြီး Republican အမတ်20လောက်ကမထောက်ခံခဲ့တဲ့အတွက်အခုလိုကြံ့ကြာနေခဲ့တာဖြစ်ပါတယ်။ဒါပေမဲ့အချိန်ချင်းအလျှော်ပေးညီနိုင်ဆွေးနွေးမှုတွေပြုလုပ်ခဲ့ပြီးနောက်လိုအပ်တဲ့မဲအရေးအတွက်218မဲရရှိခဲ့တာဖြစ်ပါတယ်။စီးတိတ်ထုတ်လုပ်တော့အများစုကောင်းဆောင် Democrat အမတ် Chuck Schumer ကတော့ McCarthy အခုလိုဥက္ကဋ္ဌဖြစ်လာတဲ့အတွက် American ပြည်သူတွေအတွက်အခက်အခဲတွေဖြစ်နိုင်တယ်လို့သတိပေးပြောဆိုပါတယ်။Kevin McCarthy ဟာလိုအပ်တဲ့မဲအရေးအတွက်ရဖို့အတွက်သူ့ရဲ့ Republican Party တက်ကသဘောထားတင်းမာသူတွေရဲ့တောင်းဆိုချက်တွေကိုလိုက်လျောခဲ့ရတယ်လို့သူကပြောဆိုထားပါတယ်။အောက်လွှတ်တော်မှာ Republican အမတ်222ဦးရှိပြီး Democrat အမတ်212ဦးရှိပါတယ်။ Democrat တွေကတော့ Jeffrey ကိုမဲပေးခဲ့ပြီးသူဟာအောက်လွှတ်တော်မှာလူနည်းစုခေါင်းဆောင်ဖြစ်လာပါတယ်။ယခင် Democrat လွှတ်တော်ဥက္ကဋ္ဌဟောင်း Nancy Pelosi ဟာလည်းလွှတ်တော်အမတ်အနေနဲ့ဆက်လက်ရှိနေပြီး Jeffrey ကိုမဲပေးခဲ့ပါတယ်ခင်ဗျာ။
ကုလသမဂ္ဂအထူးကိုယ်စားလှယ်တူဦးကအာဖဂန်နစ္စတန်နိုင်ငံမှာအာဏာရယူထားတဲ့တာလီဘန်အစိုးရအဖွဲ့အစိမ့်ပညာရေးဝန်ကြီးကိုစနေနေ့ကတွားရောက်တွေ့ဆုံပြီးပြီးခဲ့တဲ့လကသူထုတ်ပြန်ထားတဲ့အမျိုးသမီးတွေတက္ကသိုလ်ပညာမသင်ရကန့်သတ်ချက်ကိုပြန်လည်ယူသိမ်းပေးဖို့တောင်းဆိုလိုက်ပါတယ်။အာဖဂန်အမျိုးသမီးငယ်တွေတက္ကသိုလ်မှာတက်ရောက်ပညာသင်ကြားခွင့်မရှိစေရဆိုတဲ့တားမြစ်ချက်အပါအဝင် NGO အဖွဲ့တွေမှာအာဖဂန်အမျိုးသမီးတွေအလုပ်လုပ်ခွင့်မရှိစေရဆိုတဲ့အမိန့်ကိုတာလီဘန်တို့ကပြီးခဲ့တဲ့ဒီဇင်ဘာလအတွင်းထုတ်ပြန်ခဲ့တာပါကုလသမဂ္ဂအတွင်းမှုချုပ်ရဲ့အာဖဂန်ဆိုင်ရာအထူးကိုယ်စားလှယ်မာကော့စ်ပေါ်ဇာကတာလီဘန်အစိုးရအဖွဲ့အစိမ့်မြင့်ပညာရေးဝန်ကြီးနီရာမိုဟာမက်နာဒင်ကိုလာရောက်တွေ့ဆုံတိုက်တွန်းတာဖြစ်ပါတယ်တာလီဘန်တို့ရဲ့တာမြစ်ချက်ကိုနိုင်ငံတကာကတုံ့ပြန်ဝေဖန်ကြတာဖြစ်ပြီးအဲ့ဒီတည်းမှာမွတ်စလင်နိုင်ငံတွေဖြစ်တဲ့ဆော်ဒီအာရေဗျာကာတာနဲ့ဒူတကီနိုင်ငံတွေတောင်ပါဝင်ခဲ့ပါတယ်တက္ကသိုလ်တွေမှာကြားမယွန်းတော်ပြီးပညာသင်ကြားတာဟာအစ္စလမ်ရဲ့စီမင်းတွေကိုချိုးဖောက်ရရောက်တယ်လို့သူယုံကြည်တဲ့အတွက်ဒါကိုကာကွယ်ဖို့သူ့အနေနဲ့တားမြစ်ချက်ထုတ်ပြန်တာဖြစ်တယ်လို့ပညာရေးဝန်ကြီးနာဒင်ကကာကွယ်ပြောဆိုပါတယ်ဒီတားမြစ်ချက်ထုတ်ပြန်ပြီးရပိုင်းကြမှာပဲအာဖဂန်မျိုးသမီးတွေပြည်တွင်းပြည်ပ NGO အဖွဲ့တွေမှာအလုပ်လုပ်ခွင့်မရှိစေရဆိုတဲ့တားမြစ်မိတ်ထွက်ပေါ်လာတာဖြစ်ပါတယ်ခင်ဗျာ
အီရန်နိုင်ငံမှာဆန္ဒပြမှုနဲ့ပတ်သက်ပြီးတေရန်ပေးခံရသူတွေကနှစ်ဦးကိုစနေနေ့တုန်းကထပ်မံကွဲမြဲလိုက်တဲ့အတွက်ဥရောပသမဂ္ဂအနေနဲ့စိုးရိမ်ထိတ်လန့်မိကြောင်းနဲ့အီရန်အစိုးရအနေနဲ့တည်တံပေးကွဲမြဲတာတွေကိုချက်ချင်းရပ်ဆိုင်ဖို့တောင်းဆိုလိုက်ပါတယ်။စနေနေ့တုန်းကမိုဟာမက်ဟမစ်ဂရာမီ၊ဆာယိတ်မိုဟာမက်ဟော့စနီတို့ကိုကွဲမြဲလိုက်တဲ့အတွက်လွန်စွာမှတုံ့လုံးမိတယ်လို့ဥရောပသမဂ္ဂနိုင်ငံကြားရေးဌာနပြောရေးဆိုခွင့်ရှိသူဂျိုးဆက်ဘိုရက်ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒါဟာအယက်သားတွေရဲ့ဆန္ဒပြမှုပေါ်အီရန်အာဏာပိုင်တွေရဲ့အကြမ်းဖက်ဖိနှိပ်မှုကိုနောက်ထပ်သက်သေပြလိုက်တာပဲဖြစ်တယ်လို့ဂျိုးဆက်ဘိုရက်ကပြောဆိုပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလတည်းတုန်းကဆန္ဒပြမှုနဲ့ပတ်သက်ပြီးနှစ်ဦးကိုကြိုးပမ်းတက်ခဲ့တဲ့အတွက်ဒီကမ္ဘာလုံးကစိတ်ဆိုးဒေါသထွက်ခဲ့ကြကြပါတယ်။အီရန်နိုင်ငံမှာစက်တင်ဘာလအတွင်းအသက်22နှစ်အရွယ်ခတ်လူမျိုးစုဝင်အမျိုးသမီးမာရှာအာမနီကိုပါလာရီရဲတွေကဖမ်းတီးဆားခြင်းတည်ဆုံးခဲ့တာကိုမချိန်နှက်ခဲ့ရကစတင်တဲ့အစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေဆက်လက်ဖြစ်ပေါ်နေပြီးအီရန်အာဏာပိုင်တွေကလူတွေကိုထောင်နဲ့တောင်းနဲ့ချီဖမ်းဆီးခဲ့ပြီးဒါဇင်နဲ့ချီတဲ့သူတွေကိုတည်တံအပြစ်ချမှတ်ထားပါတယ်။ဒီပအခြေဆိုင်အီရန်လူ့အခွင့်အရေးအဖွဲ့တွေကတော့နောက်ထပ်တည်တံပေးကွပ်မျက်မှုတွေပိုများလာနိုင်တယ်လို့ပြီးခဲ့တဲ့ရက်ပိုင်းကလေးကသတိပေးထားခဲ့ပါတယ်။
ဒီ American Dam နဲ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
်မြန်မာပြည်ရဲ့တနင်္ဂနွေနေ့မနေ့ခင်း VOA ရဲ့နောက်ဆုံးရသတင်းတွေကိုဆက်ပြီးကြီးညာနေတာဖြစ်ပါတယ်ခင်ဗျာအယာဝတီတိုင်းပသိမ်အကျဉ်းထောင်တွင်ဖြစ်ပွားတဲ့အဓိကရုံးအတွင်းအကျဉ်းသားတို့ဦးတည်ဆုံးပြီးနောက်ထပ်လူ60ကျော်ဒဏ်ရာရရှိသွားတယ်လို့စစ်ကောင်စီရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြပါတယ်။ပသိမ်အကျဉ်းထောင်ဖြစ်ရမှာအကျဉ်းသားတို့ဦးစီကမိုဘိုင်းဖုန်းတစ်လုံးသိမ်းဆည်းရခဲ့မိတဲ့အတွက်ထောင်တွင်းစစ်ဆေးမှုတွေလုပ်ခဲ့ပြီးနောက်တရက်ဖြစ်တဲ့တောက်ကြနေမနေ့မှာအကျဉ်းသား80လောက်ကထောင်တကားတွေကိုချိုးဖျက်ပြီးထွက်ပြေးဖို့ကြိုးစားခဲ့တယ်လို့လုံခြုံရေးတွေကလည်းတုတ်တွေခဲတွေနဲ့ပစ်ပေါက်တိုက်ခိုက်ခဲ့တဲ့အတွက်တနက်ဖြစ်ပေါက်ပြီးတော့အင်အားသုံးဖြိုခွင်းခဲ့ရတဲ့အကြောင်းဒီအဓိကယုံဖြစ်စဉ်မှာအကျဉ်းသားတူဦးတည်ဆုံးပြီး63ဦးဒဏ်ရာရရှိခဲ့တယ်လို့စစ်ကောင်စီရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြပါရတယ်။အဲ့ဒီထဲမှာလုံခြုံရေး2ဦးနဲ့ထောင်ဝန်တန်း9ဦးတို့ဒဏ်ရာရရှိခဲ့ကြောင်းနဲ့ဒီဖြစ်စဉ်နဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေဆက်လုပ်နေပြီလို့ပြောပါရတယ်။နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအဖွဲ့ AAPP ကတော့ဇန်နဝါရီ5ရက်ကြာသပတေးနေ့ညပသိမ်အကျဉ်းထောင်တွင်နိုင်ငံရေးအကျဉ်းသားတွေပြင်းထန်စွာနှင်းပန်းနှိပ်စက်ခံရပြီးနိုင်ငံရေးအကျဉ်းသားဝင်းမင်းထက်ခေါ်မဲကြီးတေဆုံးခဲ့ရသလိုဒဏ်ရာပြင်းထန်တဲ့အကျဉ်းသား10ဦးကတော့ပသိမ်ဆေးရုံတက်မှကုသမှုခံနေရကြောင်းဒီလိုထောင်တွင်နှင်းပန်းနှိပ်စက်မှုဟာအလွန်ပြင်းထန်တဲ့လူအခွင့်အရေးချိုးဖောက်မှုဖြစ်တယ်လို့ AAPP ကပြစ်တင်ရှုတ်ချလိုက်ပါတယ
်ပါကစ္စတန်တောင်ပိုင်းကရာချီမြို့မှာအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်ဖမ်းဆီးခံထားရတဲ့ယာနဲ့ချီတဲ့အာဖဂန်တရားမဝင်ဝင်ရောက်လာသူတွေကိုပြန်လွတ်ပေးခဲ့တဲ့အကြောင်းတာလီဘန်တာဝန်ရှိသူတွေကစနေနေ့မှာပြောဆိုပါတယ်။ပြီးခဲ့တဲ့လပိုင်းကကရာချီမြို့မှာအထောက်အထားမဲ့ဝင်ရောက်လာတဲ့အာဖဂန်နိုင်ငံသားတွေကိုပါကစ္စတန်ရဲတွေကလိုက်လံဖမ်းဆီးရမှာအာဖဂန်ထောင်နေရာလောက်ဖမ်းခံခဲ့ရပါတယ်။ကလေးငယ်တွေပါဝင်တဲ့ ဓာတ်ပုံတွေလူမှုကွန်ရက်မှာဖမ်းဆီးခံရတဲ့ဓာတ်ပုံတွေလူမှုကွန်ရက်မှာပြန့်နှံ့ခဲ့ပြီးအာဖဂန်တနိုင်ငံလုံးကဝေဖန်ခဲ့ကြပါတယ်။အခုပြန်လည်ပေးခဲ့သူစုစုပေါင်း924ယောက်ရှိပြီးအမျိုးသမီး54ဦးနဲ့ကလေးငယ်68ဦးပါဝင်တယ်လို့ပါကစ္စတန်မြို့တော်အစ္စလာမဘတ်မှာရှိတဲ့အာဖဂန်တန်ယုံကပြောဆိုထားပါတယ်။အာဖဂန်နစ္စတန်ကိုဆိုဗီယက်တပ်တွေဝင်ရောက်သိမ်းပိုက်ခဲ့တဲ့1989ခုနှစ်ကစပြီးအာဖဂန်ဒုက္ခသည်တွေပါကစ္စတန်ရဲ့ကိုဝင်ရောက်လာခဲ့တာအခုချိန်မှာဆိုလို့ရှိရင်တရားဝင်မှတ်ပုံတင်ထားတဲ့ဒုက္ခသည်ပေါင်း 1.3 သန်းလောက်ရှိတယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်
။တရုတ်နိုင်ငံမှာတင်းကျပ်တဲ့ကိုဗစ်ကန့်သတ်မှုတွေဖြေလျှော့ပေးလိုက်ခြင်းမှာပဲတရုတ်အစိုးရရဲ့ကိုဗစ်အရေးကင်တွယ်မှုကိုဝေဖန်ရေးသားတဲ့လူမှုကွန်ရက်မီဒီယာအကောင့်1000ကျော်ကိုပိတ်ပစ်တာဒါမှမဟုတ်ယာယီရပ်ဆိုင်းတာတွေလုပ်လိုက်ပါတယ်။ဆေးပညာဆိုင်ရာကျွမ်းကျင်သူတွေပညာရှင်တွေနဲ့ကျန်းမာရေးလှုပ်သားတွေပေါ်တိုက်ခိုက်တဲ့ရေးသားမှုအပါအဝင်စီကံချိုးဖောက်တဲ့အကောင့်13,000နီးပါးကိုတရုတ်နိုင်ငံတွင်လူသုံးများတဲ့ဝေဘိုကွန်ရက်ကနေပြီးတော့အတတိပေးပြီးတဲ့နောက်မှာဝေဘိုအကောင့် 1,100 ကျော်ကိုယာယီဒါမှမဟုတ်အမြဲတမ်းသုံးစွဲခွင့်မရှိအောင်ပိတ်ပစ်လိုက်ကြောင်းဝေဘိုကပြောပါရယ်တရုတ်အစိုးရကတော့ဆေးပညာရှင်အတန်းဝိုင်းရဲ့အကြံပေးချက်တွေပေါ်မူတည်ပြီးသူတို့ရဲ့တင်းကျပ်တဲ့ကိုဗစ်ထိန်းချုပ်ရေးအပြင်းမထွက်ရအမိန့်ထုတ်ပြန်တာအပါအဝင်တရားခွဲပြီးတော့နေထိုင်ခိုင်းတာကိုဗစ်ရှိမရှိလူအစုလိုက်အပြုံလိုက်စမ်းသပ်စစ်ဆေးခိုင်းတာကဒီကိုပြီးခဲ့တဲ့လတုန်းကအဲ့ဒီထိန်းချုပ်မှုအားလုံးနှီးပါးကိုဖြေလျှော့ပေးပြီးတဲ့နောက်နိုင်ငံတွင်းကိုဗစ်ကူးစက်မှုတဟုန်တို့တိုးလာတာပါတရုတ်အစိုးရကတော့ဒါဟာသူ့အပေါ်တိုက်ရိုက်ဝေဖန်မှုတွေလွတ်လပ်စွာရေးသားခွင့်တွေကိုခွင့်ပြုလိမ့်မရှိဘူးလို့ပြောပါတယ်ခင်ဗျာ
ဩစတြေးလျနိုင်ငံမှာဆိုက်ကလုန်းမုန်တန်းတံကြောင့်စံချိန်တင်လောက်အောင်ဆိုးရတဲ့ရေကြီးရေလျံမှုတွေဖြစ်နေပြီးလမ်းပန်းဆက်သွယ်ရေးတွေပြတ်တောက်နေတဲ့ဩစတြေးလျနိုင်ငံအနောက်ပိုင်းဒေသအတွက်လိုအပ်တဲ့ဘလို့အကူအညီမျိုးကိုမဆိုလှုပ်ဆောင်ပေးသွားမယ်လို့လှုပ်ဆောင်ပေးသွားဖို့အစဉ်သင့်ရှိတယ်လို့ဩစတြေးလျဝန်ကြီးချုပ်အန်တိုနီအဘလင်းစ်ကစနေနေ့မှာပြောဆိုခဲ့ပါတယ်ဗြိတိန်နိုင်ငံအရွယ်အစား3ဆလောက်ကျယ်ဝန်းတဲ့ကင်ဘာလီဒေသမှာအလိုက်မုန်ဆိုက်ကလုန်းမုန်တန်းအမျိုးအစားပြီးခဲ့တဲ့ရက်ပိုင်းကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်ဒီမုန်တိုင်းတံကြောင့်ဆိုးအားဆုံးခံရတဲ့ဒေသတွေမှာရေလွှမ်းမှုပြီးလမ်းဘတ်ဆက်သွယ်ရေးတွေပြတ်တောက်နေတဲ့အတွက်ဖီရိုက်ဒေသမှာလူပေါင်း1,300လောက်အတွက်လေကြောင်းကနေစားနပ်ရိက္ခာတွေပေးပို့ပေးနေရပါတယ်။ခရီးသွားအပန်းဖြစ်လုပ်ငန်းတွေရှိတဲ့ဘရွန်မြို့အပါအဝင်လူနေချက်ပြန့်ကျဲတဲ့အနောက်ဘက်ဒေသဆိုင်ရာအစိုးရတာဝန်နဲ့ရှိသူတွေနဲ့ပူးပေါင်းပြီးရာသီဥတုဘေးကိုတုံ့ပြန်ဆောင်ရွက်နေတယ်လို့လည်းဩစတြေးလျဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်ခင်ဗျာ။သတင်းတွေကိုကိုညာဝင်းအောင်နဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ကျွန်တော်တို့သတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပါတော့မယ်။ပထမအဦးဆုံးအနေနဲ့ကတော့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတူရဲ့အကြောင်းကိုပြောပြလိုပါတယ်။ထိုင်းနိုင်ငံရတ်ချပူရီဆေးုံမှာယင်မတော်တဆမှုနဲ့ရောက်ရှိလာပြီးသေဆုံးသွားခဲ့တဲ့မြန်မာအလုသမားတူကလူ73ယောက်အတွက်ခန္ဓာကိုယ်အစိတ်အပိုင်းတွေလှူဒါန်းမှုလုပ်ခဲ့တဲ့အကြောင်းရတ်ချပူရီဆေးုံကသတင်းထုတ်ပြန်ခဲ့ပါတယ်။ဒီသတင်းကိုတော့ VOA သတင်းတောင်မတ်အေးအေးမှာကဆက်ပြောပြမှာပါ
။ထိုင်းနိုင်ငံရတ်ပူရီမြို့နယ်အတွင်းကကြက်ချံလုပ်ငန်းမှာအလုပ်လုပ်ကင်နေတဲ့အသက်29နှစ်အရွယ်ကိုတန့်စင်တွန်းဟာရင်မတော်တဆတိုက်မှုဖြစ်ပွားပြီးသူ့ရဲ့ခန္ဓာအစိတ်ပိုင်းတွေကိုအသက်ရှင်နေသူတွေအတွက်အသုံးပြုနိုင်အောင်လှူဒန်းသွားခဲ့တယ်ဆိုပြီးအလုပ်သမားရေးလှုပ်ရှားသူဦးမိုးကျိုးကအခုလိုပြောပါတယ်
။ရင်တိုက်မှုတစ်ခုကြောင့်အဲရတ်ပူရီပြည်နယ်ဆေးရုံမှာအသက်ဆုံးရှုံးသွားတဲ့ကြက်ချံလုပ်သားသူဖြစ်တဲ့အသက်29နှစ်အရွယ်မောင်တန့်စင်တို့ကသူ့ရဲ့ကိုရင်ကအစိတ်ပိုင်းတွေကိုလူစသုံးအတွက်ရက်ဖူဒီတီနဲ့ဆေးုံကြီးမှာလူတန်းပေးခဲ့ပါတယ်ဗျာအဲ့လိုလူတန်းခဲ့တဲ့ဆိုရဲကြောင့်လည်းရက်ဖူဒီတီနဲ့ဆေးုံကြီးရဲ့လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ်ဗျာဒီခင်းဖြစ်စဉ်ကတော့ပြီးခဲ့တဲ့2023ခုဇန်နဝါရီလ3ရက်နေ့မှာတန့်စင်တို့မောင်းနေလာတဲ့စိုက်ကဲနဲ့အခြားဘက်ကလာတဲ့ပစ်ကပ်မော်တော်ကားတို့ယင်ဆိုင်တိုက်မိပြီးတော့တော်တဲ့တော့ rush to the nsa ကိုရောက်ရှိလာတဲ့အချိန်မှာအချိန်တိုအတွင်းမှာပဲသူဟာအသေးအတန်အချိန်ဤအဆင့်ကိုရောက်ရှိသွားခဲ့တာပေါ့ဗျာ
ကာမတော်တစားဖြစ်ပြီးရောက်ရှိလာတဲ့မြန်မာလူသမားကိုအုံနောက်ကိုဓာတ်မှန်ရိုက်တာလေဘင်းရိုးတွေကိုစစ်ဆေးတာတွေလုပ်ခဲ့ပြီးအချိန်ဤစိုးနေတဲ့လူနာဖြစ်တာကြောင့်မိသားစုထံအကြောင်းကြားပြီးခန္ဓာအစိတ်ပိုင်းတွေကိုလှူဒန်းပေးဖို့ဆေးရုံကမေတ္တာရက်ခံခဲ့တယ်လို့လည်းဆိုပါတယ်မြန်မာလူသမားမိသားစုကလည်းသေးဆုံးသူရဲ့ဆန္ဒအတိုင်းလှူဒန်းပေးခဲ့ရမှာလူ73ဦးအတွက်မျက်လုံးအရိုးနဲ့တ िश ူးတွေကိုလှူဒန်းခဲ့တယ်လို့လည်းဆိုပါရယ်
အဲ့လိုနဲ့လူနာအသက်ရှင်နေတော့မှာ အခါခွင့်ကြုံမယ်ဆိုရင်သူ့ရဲ့ကိုရင်ကအစိတ်တိုင်းတွေကိုလူတန်းသွားခဲ့ဖို့သူ့မိသားစုကိုမှာကြားခါခဲ့တဲ့အတိုင်းလဲဆရာတော်ဒီဘာဇူရီပြည်နယ်ဆေးရုံဆရာဝန်ဖက်ကိုလူတန်းနိုင်ခဲ့တဲ့အစိတ်တိုင်းတွေကိုလဲခွဲစိတ်ရယူကြပါဗျာအဲ့တော့ဆရာဝန်တွေကဘယ်ဟာတွေယူလဲဆိုတော့မျက်လုံးတစ်စုံယူတယ်ဗျာအယူနဲ့တ िश ူးစစ်တခုယူတယ်ပေါ့ဗျာအဲ့တော့
ရာဇူရီဆေးရုံကြီးကနေတစ်ဆင့်မျက်လုံးတစ်စုံကိုတော့ထိုင်းကြက်ချင်ဒီအဖွဲချုပ်တန်းဆက်လက်လှူဒန်းခဲ့ပြီးအယိုးနဲ့တ िश ူးကိုတော့ဘန်ကောက်ကတော်ဝင်ဇီဝတ िश ူးဌာနကိုပေးပို့ခဲ့ပါတယ်အလားတူဖြစ်ရမျိုးတွေလည်းရှိခဲ့ပါတယ်ပြီးခဲ့တဲ့နိုဝင်ဘာလ9ရက်နေ့တုန်းကလည်းချင်းမိုင်မြို့မှာအသက်43နှစ်အရွယ်မြန်မာလူသမားအမျိုးသားတဦးဟာမတော်တဆဖြစ်ရကြောင်းအုံနောက်တည်ဆုံးသွားခဲ့ပြီးသူတည်ဆုံးသွားတဲ့အချိန်မှာသူ့ရဲ့ခန္ဓာအစိတ်ပိုင်းတွေဖြစ်တဲ့မျက်လုံးနဲ့ကြောက်ကတ်တို့ကိုတခြားလူတွေအတွက်အသုံးပြုနိုင်ဖို့အတွက်သူ့ရဲ့မိသားစုကလူရန်ပေးခဲ့ပါတ
ယ်ရှင်ဒါကတော့မအေးအေးမှာသတင်းပေးပို့သွားတာဖြစ်ပါတယ် VOA ရဲ့တနင်္ဂနွေနေ့မနေ့ဘက်အတန်လွဲ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့မြန်မာပြည်ကလူခွင့်ရေးအခြေအနေတွေကိုပေါ်ပြတင်ဆက်တဲ့ဒုအတန်အစီအစဉ်ကိုတင်ဆက်ပါရမယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တာနှစ်နှစ်နီးပါးရှိလာတဲ့နဲ့အမျှနိုင်ငံတော်ဝန်လက်နက်ကိုင်ပဋိပက္ခတွေလူမှုစည်းဝါးအကြက်အတဲတွေပုံမှုဆိုးဝါးလာနေပါတယ်စာဝတ်နေရေးနဲ့ဘဝလုံခြုံရေးစိုးရိမ်ကြောင်ကြမှုတွေကြားမှာစိတ်ချမ်းသာရေးဆိုင်ရာပြဿနာတွေလည်းပိုပြီးကြုံလာနေရတဲ့အကြောင်းဒီတစ်ပတ် Frontier မြန်မာရဲ့ဒုအတန်အစီအစဉ်မှာပြောပြထားပါတယ်ခင်ဗျာ
ဒီဆောင်ရဲ့ခါခါ
ဘယ်စမစီတာနဲ့အေတော်ရုပ်ဖြစ်နေလို့စစ်စစ်ရတော့အဲ့တော်တွေမခံနိုင်တော့ဘူ
းဖောက်ပေါက်တွေမရှိရင်ပောက်ထက်သွားတယ်ဟောပောက်ရတယ်ဆိုတာကတော့ပုံမှန်လည်းပြောရရင်တော့ပုံမှန်နေတာမဟုတ်တော့ဘူးအာနော်မယ်လို့ခေါ်တဲ့စိတ်ပိုင်းဆိုင်ရာယောဂါတွေခံစားရနိုင်တော့
ဆင်အာနာတိမ့်ပြီးတဲ့နောက်ပိုင်းတနိုင်ငံလုံးမှာပြိပခါတွေဖြစ်ပွားနေပြီးတော့စီးပွားရေးကျဆင်းလာတာကနှစ်နှစ်နီးပါးကိုရောက်ရှိလာနေပါပြီ။ဒါတွေကလူတွေရဲ့စိတ်ပိုင်းဆိုင်ရာကျန်းမာရေးတွေကိုထိခိုက်စေပါတယ်။တချို့ကတော့ညစ်နေတဲ့အထီးအပြင်ကိုလွတ်လွတ်လပ်လပ်သွားလာခဲ့ရတာတွေနဲ့ညဘက်ခရီးသွားလာလို့ရတဲ့နေရက်တွေကိုပြန်လည်တန်းတားနေပါတယ်။တချို့ကတော့ဆိုးဝါးတဲ့လောက်ရက်တွေစီကိုတွန်းပို့ခံရသလိုဖြစ်စေပါတယ်။မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heron Dero ကတင်ဆက်တာဖြစ်ပါတယ်ဒီဆောင်မကိုဒို့အတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ The Wealth ကသတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါဆောင်မအတွင်လုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲထားသလိုအတန်အစားထိုးအသုံးပြုထားပါတယ်
ဒီရအော်ဂလာတကောင်ရန်ခြေကဒေါ်နီအေးအတွက်ခက်ခဲဆုံးရဖြစ်ခဲ့ပါတယ်။ဘူပင်တော့ကအတွေ့မျိုးစုံနဲ့အဲ့လိုမရတဲ့အဆုံးမှာတော့အေးတဲ့ကနိုင်လွန်ဂျိုးကိုယူပြီးအရှိပိန်နေပင်ရှီယာကိုထွက်လာခဲ့ပါတယ်။တောင်ကတော့ပိန်နေပင်မှာဂျိုးဆွဲချတတ်သိဖို့ဖြစ်ပါတယ်။ဒါပေမဲ့လည်းအဲ့ဒီနေ့ကသူမအကြံစီမအောင်မြင်ခဲ့ပါဘူး
။ခဏခဏလေးကြည့်ပါလေလဲပါတယ်။ကိုဦးဆိုင်ရဲ့ကိစ္စလေးလည်းပါတယ်။
နေငယ်ကြီးကိစ္စတွေလည်းပါတယ်။ကိုယ့်ရည်တွေရေးကိစ္စတွေလည်းပါတယ်။ဘက်စမစီတာလည်းပါတယ်ပေါ့နော်။ကျင်းပြလာတာလည်းပါတယ်။အဲ့ဒီချိန်မှာ CDM တွေကိုလည်းဝေဖန်တယ်။အဲ့ဒီအခါဆိုသမီးတွေကိုခေါ်ပြီးတောစားမှာတွားလျှောက်ရတယ်။သူတို့ဝေလာပြီဆိုတာနဲ့ကိုကတဆက်ဆက်ကိုတုံနေတယ်။သူတို့မမြင်သေးတာတော့ကို့ဘော်ကိုကြုံနေတယ်။ဘက်စမစီတာနဲ့အိတ်ထော်ရင်ပြည်လဲလို့စစ်စဲရတော့အဲ့တော်တွေမခံနိုင်တော့ဘူး။
လာနေငယ်ကြမှာရင်းရင်းထက်ကိုခုချဖို့နောက်တကြီးစူးစမ်းခဲ့ပါသေးတယ်။ဒါပေမဲ့လည်းအရွယ်မရောက်သေးတဲ့သမီးနှစ်ယောက်ရဲ့နောင်ရည်အတွက်စိတ်မချနိုင်ဖြစ်ပြီးတတ်သိဖို့သူမလက်လျှော့ခဲ့ပါတယ်။ဒေါ်နီအေးဟာ2021 April လကတည်းက CDN လုတ်ထားတဲ့ဆရာမတယောက်ဖြစ်ပါတယ်။ခင်မော့တန်ကလည်းမလေးရှားနိုင်ငံမှာတရားမဝင်အလုပ်သမားအဖြစ်သွားလုပ်နေပေမဲ့မိသားစုကိုလိုလိုလားလားမထောက်ပံ့နိုင်ခဲ့ပါဘူး။မြန်မာကတေချောင်းကြစီမှုတွေနဲ့ပတ်သက်လို့ကေကနာတိကျထုတ်ပြန်နိုင်ခြင်းမရှိပါဘူး။ကိုဗစ်ဆက်ကိုယောဂါကူးစက်ပြန်ပွားခြေကနေစတင်လာတဲ့စိတ်ပိုင်းဆိုင်ရာကျန်းမာရေးပြိပခတွေဟာဆက်အနာသေးမှုကြောင့်ပိုဆိုးရပြင်းထန်လာတယ်လို့စိတ်ပညာရှင်တွေကဆိုကြပါတယ်။အခုဆိုရင်မြန်မာပြည်သူတွေဟာကြောက်တရားတွေစိုးရိမ်ပူပန်မှုတွေနဲ့ပြိပခတွေကြားမှာနေလာရတာနှစ်နှစ်နီးပါးရှိနေပါပြီ။လူသားကလူသားချင်းစာနာမှုဆိုင်ရာညီနိုင်ရေယုံ UN OCHA ရဲ့အချက်လက်အရဆက်အာဏာသိမ်းပြီးနောက်ပိုင်းတိုက်ပွဲတွေကြောင့်ဆစ်ဆောင်ရှားသူ 1.3 ကျော်ရှိနေပါပြီ။အနည်းဆုံးလူ 2,500 လောက်အသက်ခံခဲ့ရပြီး 16,000 ကျော်လောက်ဖမ်းဆီးခံထားရတယ်လို့နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ရဲ့ထုတ်ပြန်ချက်အရသိရပါတယ်။ဆက်အာဏာရှင်ကိုစတင်သူမှန်သမျှအချိန်မရွေးဖမ်းဆီးခံရနိုင်တဲ့ဆိုတဲ့အကြောက်တရားနဲ့နေထိုင်ကြရပါတယ်။ဒါပြင်ဆက်အနာသိလဲလို့ပြောလဲသွားတဲ့စီးပွားရေးထဲမှာလူတိုင်းရုပ်ကံနေရပါတယ်လူဦးရေတန်50ကျော်ရှိတဲ့မြန်မာနိုင်ငံမှာအာနာသိပြီးနောက်ပိုင်းလူဦးရေတန်20နီးပါးဆင်းရဲသွားတယ်လို့ကမ္ဘာ့ဘဏ်ရဲ့အစည်းအဝေးခန်းစားအရသိရပါတယ်စက်ကောင်စီကိုတက်တက်ကြွကြွဆက်ကျင်ကန့်ကွက်နေတာမဟုတ်တဲ့သူတွေမှလည်းအကြောက်တရားနဲ့ပဲနေရတာပါနိုင်ငံရဲ့နေရာတော်တော်များများမှလည်းပဋိပက္ခတွေဖြစ်နေပါတယ်မြို့တွေမှာညမထွက်ရအမိတ်ထုတ်ထားလို့ညပိုင်းခီးထွက်ဖို့ကအန္တရာယ်များပါတယ်။တပ်တရင်ပေးတလာလို့တတ်မှတ်ခံရရင်လဲ PDF တို့ရဲ့လုံကြံတပ်ဖြတ်တာခံရနိုင်ပါတယ်။ဆိုလိုချင်တာကတော့လူများစွာရဲ့ခီးသွာလာတာဒါမှမဟုတ်ညနေပိုင်းတွစ်ဆူသွာလာတာတွေတိတိတသာလျှော့အောင်လုံးဝမရှိတော့အောင်လှုပ်ခံလိုက်ရပါပြီ။ဒီလိုလှုပ်ခံရတာကလူတွေရဲ့စိတ်ကြမ်းမာရေးကိုတက်ရောက်မှုရှိနေပါတယ်။တဲ့50အရွယ်ဥပန်ဦးကတော့1988ခုနှစ်စစ်တပ်ရဲ့အကြမ်းဖက်မှုတွေကိုသိရှိဖြတ်တန်းခဲ့ပူပါတယ်။2021ခုနှစ်ဖေဖော်ဝါရီလစစ်တပ်အာဏာစသိတဲ့နေ့ကစပြီးသူ့အနေနဲ့ဆက်ဖြစ်လာတော့မဲ့ဆက်ဆုပ်စရာဖိနှိပ်ချုပ်ချယ်မှုတွေကိုကြိုတွင်းမိပြီးမွန်ကြမ်းမှုတံကိုခံစားရတယ်လို့ဆိုပါတယ်။
ဒီတော့ခရီးသွားလို့ရှိရင်လမ်းပေးမတဲတဲ့နေရာထိုးအေးလို့ရတယ်ပေါ့အခုဘလုံးပွဲရပြီဆိုပါလို့ဟိုကကပပလာရစနေပြီကျွန်တော်ဆိုရင်လပေးစင်မဝိုင်းတယ်ပြီးကြည်တာလို့အာညာကောင်ပွဲတွေလိုက်ချလာလို့ရှင်မုံမလေးဆိုင်ထွက်သွားလို့ရတယ်အဲ့လိုမျိုးမိသားတွေကအခုကဘယ်သူမှမရနိုင်တော့ဘူးဟိုကည9နာရီထိုးတာနဲ့ဟိုအပြင်ဟိုကတကားတကားပြီးတော့မိမရမယ်မိသားလိုမျိုးဖြစ်နေတယ်ဆိုတော့အဲ့မလောလမှုမချမ်းမှုရောဟိုကပေါ့သူရဲ့ရင်ထဲမှာဖြစ်နေတာဆိုတော့
ခုလိုစိတ်ထွက်ပေါက်မရှိပဲကာလရှိကြနေရတဲ့သူတွေမှာသူတို့စိတ်ကြမ်းမာရေးအတွက်ဖြေလျှော့နိုင်မဲ့နီလန်းကိုရှာဖွေနိုင်ဖို့လိုတယ်လို့တို့အသားနဲ့စကားပြောဖြစ်ခဲ့တဲ့စိတ်ပညာရှင်တဦးကပြောပါတယ
်စိတ်ထွက်ပေါက်ဆိုတာကအောက်လက်လို့ခေါ်တာပေါ့ထွက်ပေါက်ပေးရတယ်ဟိုကာတွန်းလေးတစ်ခုရှိတယ်ခံရီတွေမြူချရင်းနဲ့ဘိုက်ထဲမှာရမ်းများသွားရင်ပူပေါင်းလို့ပဲဖုံးဆိုပေါက်ထွက်သွားတယ်ထွက်ပေါက်တွေမရှိရင်ပေါက်ထွက်သွားတယ်ဟိုပေါက်သွားတယ်ဆိုတာကပုပ္ပလင်းလင်းပြောရရင်တော့အမှန်နေတာမဟုတ်တော့ဘူးအာနော်မယ်လို့ခေါ်တဲ့စိတ်ပိုင်းဆိုင်ရာယောဂါတွေခံစားရနိုင်တာပေါ့
ရိုးရပွဲတော်တွေနဲ့ပျော်ဝဲရှင်ပွဲတွေဟာစိတ်ဖိစီးမှုတွေကိုလျော့ချနေပြီးအသည့်မိတ်ဆွေတွေနဲ့အတူပျော်ပျော်ရွှင်ရွှင်ဆင်နွှဲနိုင်တာမို့စိတ်ကြင်နတ်မှုရနိုင်ပါတယ်ဘိုဘေကတာချက်တွေပဋိပက္ခနဲ့အညာမထွက်ရအမိတ်တွေကြောင့်နှစ်နှစ်လောက်မကျင်းပခရရတဲ့ပွဲတော်တွေကိုဒီနှစ်မှာစစ်ကောင်စီရဲ့ဝန်ထမ်းတွေကဥဆောင်ပြီးပြန်လဲကျင်းပခဲ့ပါတယ်။ဒါပေမဲ့ပွဲလမ်းသဘင်လေးတွားရင်အန္တရာယ်တော့ကင်းမှာမဟုတ်ပါဘူး။ဥပမာပြရမယ်ဆိုရင်ဘယ်ပွဲလမ်းသဘင်မှကျင်းပတာဆင်နွှဲတာမလို့ဖို့စက်တင်ဘာလတုန်းကတဝဲမျိုးနယ်ကပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကထုတ်ပြန်ခဲ့ပါတယ်။ထုတ်ပြန်ချက်တစ်ခုမှာဆိုရင်မာဗီနေရာတိုင်းဟာစစ်မီးပြင်ဖြစ်နေတာကြောင့်ပွဲလမ်းသဘင်ပြုလုပ်မှုကိုတွားလာရင်ဘေးအန္တရာယ်များစွာကြုံတွေ့မှုများဖြစ်လာနိုင်တယ်လို့ဆိုထားပါတယ်။ဒီလိုကသနေတာဟာပြည်သူထိခိုက်မှုမရှိအောင်ထုတ်ပြန်ချက်သားဖြစ်တယ်လို့လောင်လုံးမျိုးနဲ့ပြည်သူအုပ်ချုပ်ရေးအဖွဲ့ဝင်တယောက်ဖြစ်တဲ့ဦးဟိတ်ထက်ကဆိုပါတယ်
။ဒီလိုထုတ်ပြန်တယ်ဆိုတဲ့ဟာလည်းကျွန်တော်တို့ပြည်သူတွေကိုကျွန်တော်တို့ဒီမတွားဖို့မလာဖို့ဒီလူမှုစီးပွားဒုက္ခတွေပို့ပြီးတော့ဖြစ်စေဖို့အတွက်ဆိုတဲ့ရည်ရွယ်ချက်တလုံးတစ်ပါးမှမရှိဘူး။အထူးသဖြင့်ကျွန်တော်တို့ဒီပြည်သူတွေရဲ့လိုလားတောင်းတချက်ရဆိုရင်ဒီအာဏာရှင်ကိုအမြင့်ပြတ်ချိန်မုံးမယ်ဆိုရင်ကျွန်တော်တို့ရဲ့ပြည်သူတွေရဲ့အားလုံးဦးတည်သွားဦးတည်ပြီးတော့ရွေးချယ်ထားတဲ့လမ်းကြောင်းကဒီ6ရင်းရကျွန်တော်တို့တုတ်ပြန်ပြီးတော့အမြင့်ပြတ်ချိန်မုံးနိုင်ဖို့အတွက်ကိုစူးစမ်းဆောင်ရွက်နေတာဖြစ်တဲ့အတွက်6ရင်းရပဲကျွန်တော်တို့ကထုတ်ပြန်ခြင်းဖြစ်တယ်ပေါ့လေနော်
အဲ့ဒီချိန်မှာပဲစစ်ကောင်စီကပြည်သူတွေကိုနေစဉ်ဘဝပုံမှန်လက်ပတ်နေကြအတိုင်းလှုပ်ဆောင်ဖို့တိုက်တွန်းနေသလိုပွလန်းသမင်ဆင်နွဲသူများပြအောင်လှုပ်ဆောင်ခြင်းဖြင့်မြန်မာမအရာရာဆင်ပြေနေပါပြီဆိုတာကိုကဘာကိုပြသခြင်းနေပါတယ်။ဒါကြောင့်ပဲစိတ်ထွက်ပေါက်အတွက်ပွဲတော်တွေတွားခြင်းတဲ့သူနဲ့ မတော်ချင်တဲ့သူကြားနှစ်ပိုင်းကွဲသွားပါတယ်တကယ်လို့ပွဲတော်တွေကိုတွားခဲ့ရင်လူမှုကွန်ရက်ပေါ်ကဲ့ရဲ့ဝေဖန်ကြတာဆက်ဆိုတာတွေကိုလူမှုပြည်တံအဖြစ်ပြုလုပ်ကြပါတယ်အခုနဲ့တဝဲသပင်းမျိုးပွဲတုံးကလည်းပွဲတော်စီစဉ်တဲ့ဒေသခံတွေကိုနာမည်နဲ့တကွဖော်ပြပြီးချိတ်ချောက်အရှက်ခွဲလောင်ပြောင်တာတွေရှိခဲ့ပါတယ်လူတိုင်းဟာလောလတ်မှုနဲ့ပျော်ရွှင်မှုကိုလိုလားကြတာဟာသဘာဝပါကုလသမဂ္ဂလူခွင့်ကြီးညာစာတမ်းရဲ့အပိုက်သုံးမှာလူတိုင်းဟာအသက်ရှင်သန်ခွင့်လောလတ်ခွင့်နဲ့လှုပ်ချိုးစွာနေထိုင်ခွင့်ရှိပါတယ်မြန်မာနိုင်ငံမှာကြိုတွေ့နေရတဲ့အသွာလာကတ္တခံရတာနဲ့စိတ်ထွက်ပေါက်မရှိတာလိုမျိုးရုပ်ပိုင်းဆိုင်ရာမလှုပ်ချိုးမှုတွေဟာလူတိုင်းရဲ့စိတ်ပိုင်းဆိုင်ရာမလှုပ်ချိုးမှုကိုပါထိခိုက်စေတယ်လို့ဒုတန်နဲ့စကားပြောဖြစ်ခဲ့သူတွေကပြောပြကြပါတယ်ဥဒါဦးလိုတောင်နေအေးလိုပဲတနိုင်ငံလုံးမှာရှိတဲ့လူများစွာဟာပฏิပက္ခနဲ့ဖန်ဆီးခံရခြင်းကနေကိုယ့်မိသားစုဝင်တွေကိုကာကွယ်နိုင်ဖို့တက်ရှင်ရတည်နိုင်ဖို့အတွက်နေတိုင်းရှုံးကန်နေရပါတယ်။ဦးတန်းဦးကအ
ိုးဘွားနာကြတဲ့ဘလူရှင်တန်ရမလဲဆိုတဲ့မှာပေါ့။အဲဒီမီလန်နေလို့ကုဒီစင်ဆာလို့မရနိုင်တော့အောင်ပါပဲ။ကုလိုလို့ဆိုရဲဟိုကတော့မဦးစားပေးကဟိုကျမနေဖို့ပေါ့။ကျမနေပြီးတော့မိသားစုဟိုတမင်းနမအောင်စာမေးရဖို့ပြီးတော့မိသားစုမကွယ်တမကျန်တဲ့လောလောဆယ်ဟိုဘောတနေတဲ့လောက်ကိုစီစီလုံးလုံးနေနိုင်ဖို့အဲ့လောက်ပဲတွေးနေတဲ့မိသားမျိုးရှိတယ်ဗ
ျအခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်ကျေးဇူးတင်ပါတယ်ရှင်
ဘတ်စင်တင်ဆက်နေကြတို့အတန်းအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါဆက်လက်ပြီးတော့ဘတ်စင်ကဏ္ဍတွေထုံးလွှင့်ပေးအောင်မှာဖြစ်တဲ့အတွက်စောင့်မျှော်ကြည့်ရှုနားတော်တာဆင်နိုင်ပါတယ
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဆက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
။မင်္ဂလာပါခင်ဗျာ VUE American အတန်ရဲ့တင်းငွေနေနေမနေ့ဖက်အတန်လွင့်အစီအစဉ်တွေကို line meter 25 kHz 12133 ည line meter 40 kHz 0433ည line meter 51 kHz 5805တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့အပစင်ကန္တာတွေဖြစ်တဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပိုင်းကဘာတပတ်အတွင်းမြန်မာနိုင်ငံကဘာကသတင်းတွေကိုတင်ပြပေးအောင်မှာဖြစ်ပါတယ်ပထမအဆုံးအနေနဲ့ကတော့မြန်မာနိုင်ငံလွတ်လပ်ရေးရခဲ့တာ85နှစ်ရှိခဲ့ပါပြီလွတ်လပ်ရေးလှုပ်ရှားမှုဟာတခင်လှုပ်ရှားမှုနဲ့အရှင်အဟုန်ဆလာခဲ့တာပါတခင်ဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်မှာလူတိုင်းဤအခွင့်အရေးကိုရရှိပိုင်ဆိုင်ရန်အတွက်ဆောင်ရွက်လုပ်ကိုင်သူများနဲ့လူတိုင်းဤလူတိုင်းစေနေရေးထိုင်ရေးတို့ကိုကြံစီလောက်ကင်သူများလို့ဆိုလိုသည်တို့အတွက်လူတိုင်းအတွက်လူအလျောက်လူလိုနေခြင်းနှင့်လူလိုနေထိုင်ရန်ကြံစီအားထုတ်သူတိုင်းသခင်ဟုခေါ်သည်လူတိုင်းအခွင့်အရေးဒူညီသည်သခင်ဖြစ်ရန်လိုသည်လို့ဒုဗမာအစည်းအရုံးရဲ့ဒုဗမာဝါဒမှာဖွင့်ဆိုခဲ့ပါတယ်ဒုဗမာအစည်းအရုံးကပြောခဲ့သလိုမြန်မာပြည်ဒီကနေ့လူစားဝင်ပါပြီလားဒီတပတ်ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပိုင်ကဘာမှာဥတည်မောင်တန်းကဒေါက်တာအောင်ခင်နဲ့ပြောဆိုဆွေးနွေးထားပါတယ်
ရင်းရဲ့ပြဿနာတွေကိုဆွေးနွေးပြောဆိုကြတဲ့အခါမှာပြည်ရင်းစစ်ပြဿနာကိုစောင့်ပေးပြောဆိုနေရှိတတ်ပါတယ်လူ့ရေးလှုပ်ရှားမှုကာလအတွင်းအခြေအနေနဲ့ဆုံးဖြတ်ချက်တွေကနောက်ပိုင်းကာလဒီမိုကရေစီနဲ့လူ့ခွင့်ရေးအခြေအနေတွေပေါ်သက်ရောက်မှုရှိသလားဆိုတဲ့တောင်းပန်နေစဉ်းစားကြတာကတော့နည်းတတ်ပါတယ်85နှစ်ပြည့်မြန်မာလူ့ရေးနဲ့ပြည်တွင်းစစ်စင်ရုပ်အချိန်အခါမှာအဒီတောင်းကနေပြီးကျွန်တော်ပြန်လည်သုံးသပ်ကြည့်ချင်ပါတယ်ဆွေးနွေးပေးဖို့ပြည်တွင်းကသမိုင်းဆရာတွေကိုကျွန်တော်ဆက်သွယ်ခဲ့ပြီးမဲ့အခြေအနေအကြောင်းမျိုးမျိုးကြောင့်ပြောဆိုခွင့်မတကြသေးတာကြုံရပါတယ်ဒီကနေ့ဆွေးနွေးပေးမဲ့သူကတော့ VOA ရဲ့ပြည်တိုင်းဆောင်ပါရှင်လက်ဖြစ် DPP သတင်းဌာနရဲ့ကဏ္ဍဦးကာလတွေမှာဦးဆောင်စတင်ခဲ့ကြသူတွေတက်ကတူးလည်းဖြစ်တဲ့ဆရာဒေါက်တာအောက်ခင်ဖြစ်ပါတယ်မြန်မာနိုင်ငံရဲ့သမိုင်းကိုကျွန်တော်ကြည့်ကြည့်ကြပါတယ်ကာလတွေကိုဖွဲ့ပြီးကြည့်မယ်ဆိုရင်တော့အခုလိုဖွဲ့ကြည့်လို့ရမယ်ထင်ပါတယ်ဂျပန်မွေမီအင်္ဂလိပ်အစိုးရလက်အောက်ကိုလိုနီခေတ်ပြီးတော့ဂျပန်ခေတ် င်္ဂလိပ်ပြန်ဝင်ကနေ1948ခုနှစ်လွတ်လပ်ရတဲ့အထိခေတ်လွတ်လပ်ရပြီးတဲ့နောက်1948 58ပြီးတော့58 62ပြီးတော့62 88နောက်89 2011 2011ကနေ2021 2021နောက်ပိုင်းစသဖြင့်အချိန်ကာလသဘောအရခွဲပြီးတော့အကြည့်ချင်ပါတယ်ဆိုတော့ဒီကာလတွေမှာစနစ်တွေကမတူတာတွေရှိပါတယ်ဆရာဒါပေမဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးရွေးကောက်ပွဲဝေရောက်ရှင်ပြိုင်ခွင့်ရွေးကောက်ပွဲတရားမျှတမှုပြီးတော့ရွေးကောက်ပွဲမဟုတ်တဲ့ကာလတွေမှာလည်းလွတ်လပ်စွာဖော်ပြခွင့်စည်းရုံးလှုပ်ရှားခွင့်နောက်ဖွဲ့စည်းရေးပါတီတွေဖွဲ့စည်းခွင့်ဦးချင်းလွတ်လပ်ခွင့်ပြီးရင်အာဏာရအစိုးရကအတိုက်ခံတဲ့မိမိသဘောကွဲထူတွေပေါ်ဘယ်လိုဆက်ဆံတယ်လဲဆိုတဲ့ဆက်ဆံမှုပြီးရင်ကျွန်တော်တို့တရားဥပဒေစိုးမိုးရေးနဲ့တရားရုံးတွေရဲ့တမကျမှုပေါ့နော်အဲ့ဒီလိုဒီမိုကရေစီနဲ့လူ့ခွင့်ရေးတောင်းကနေကြည့်မယ်ဆိုရင်ဘယ်ကာလကအကောင်းဆုံးဖြစ်မယ်လို့ဆရာထင်ပါတယ
်အခြေခံဥပဒေတမိုင်းကိုပြန်ကြည့်မယ်ဆိုရင်အဲ့ဒီရွေးကောက်တင်မြောက်တဲ့ပါလီမန်ပေါ့ဗျဒိုင်ဂီခေတ်မှာစတာ1923ခုနှစ်ဆိုတော့အခြေခံဥပဒေနဲ့ကျွန်တော်တို့နဲ့ထိတွေ့လာတာနှစ်ပေါင်း100ရှိပြီ
ဟုတ်ကဲ့
နှစ်ပေါင်း100မှာတကယ်တကယ်ဟိုထိတွေ့တာ10နှစ်ကျော်လောက်ပဲရှိတယ်ပေါ့ဗျာ။ဂျန်တဲ့ဟာတွေကစစ်အာဏာရှင်စနစ်တွေပါပြည်နေတော့ဆိုတော့ဗမာပြည်ကကျွန်တော်ထင်တော့ဗျာဒီဒီမိုကရေစီတဲ့ကိုဝင်လာတာသူကတိတ်မြန်နေဘာလို့လဲဆိုတော့ခင်ဗျာစဉ်းစားကြည့်လေဟိုအထက်ဗမာပြည်ကိုသိမ်းလိုက်တာ1885ခုနှစ်မှာသိမ်းနေသိမ်းပြီးတော့ဟိုဒါခီလောက်တဲ့အချိန်မှာရွေးကောက်တင်မြောက်တဲ့အစိုးရလုပ်တဲ့အချိန်မှာဘယ်လောက်လဲ38နှစ်ပဲ
ဟုတ်တယ်ဟုတ်တယ
်38နှစ်ဆိုတာတိတ်နေတယ်ဗျာတမ်းပီတပီရဲ့အတွေ့အကြုံမှာ
ဟုတ်တယ်အဲ့
တော့အထက်ဗမာပြည်နဲ့အောက်ဗမာပြည်နဲ့ကဗမာရေးကတိပါတယ်အထက်ဗမာပြည်မှာဗမာမင်းအုပ်ချုပ်နေတဲ့အချိန်မှာအောက်ဗမာပြည်မှာအင်္ဂလိပ်ကအုပ်ချုပ်နေတာဆိုတော့အင်္ဂလိပ်ကသူဥပဒေအတိုင်းလုပ်လို့ရှိရင်အင်္ဂလိပ်ကဘာမှမဖြစ်ဘူးသူ့ကိုမတော်လန့်နဲ့သူစီကံအတိုင်းလုပ်ဆိုတော့အတက်ဗမာပြည်မှာဘရင်ကဗမာဘရင်ကဗမာမင်းကအာဏာယူပြဗမာမင်းတိုင်းကအာဏာယူတွေပြင်နေတာဆိုတော့ဒီအာဏာယူတန်ကိုမခံနိုင်လို့ဗမာပြည်ကခင်ဗျားတို့သိပါတယ်အထက်ကလူတွေငှက်တွင်းခိုင်းဆိုတာရှိတယ်တန်ခါတဲမှာငှက်တွင်းခိုင်းဆိုတာဒီတရားထိုင်တဲ့နေရာမှာဗုဒ္ဓတရားတော်နဲ့အနိကဆုံးကြင့်ကြံနိုင်တဲ့ဂိုင်းရငှက်တွင်းဂိုင်းပဲ
ဟုတ်
အငှက်တွင်းဂိုင်းရအထက်ပပပြီမှာမနေနိုင်ဘူ
းဟုတ်
ဘုရင်ကနှောက်ရှင်လောကကြီးလို့အောက်ပပပြီမှာသွားနေရတယ
်ဆိုတော့ဆရာရဲ့သဘောကွဲတဲ့လူတွေအနေနဲ့ကကိုလိုနီလက်အောက်မှာပို့ပြီးတော့ကောင်းတဲ့သဘောလားဆရာ
ပို့ပြီးတော့ဟိုသဘောထားကွဲလွဲမှုရှိတယ်ဘာလို့လဲဆိုတော့ဒီဒိုင်ကိခက်မှာပဲဒါကိနဲ့ခွဲရတွဲရလောက်တဲ့1935 constitution ပေါ်လာတဲ့အချိန်နဲ့12နှစ်ပဲကြာတယ်ဆိုတော့ဒါကိခေတ်12နှစ်မှာနိုင်ငံရေးပါတီပေါ်ပေါက်လာတယ်ဗျာအဲ့ဒီမှာစပြစ်လာတော့သူတို့အဲ့ဒီခေတ်ကမင်းတိုင်မင်းအမတ်လို့ခေါ်တယ်ဘာမှအာဏာမရှိဘူးဘုရင်ကမှအာဏာရှိတယ်သူတို့ကအတိုင်းမင်းပေါ်အတိုင်းမင်းပဲဒါပေမဲ့ဒါလုံနည်းလုံထုံးညာရွေးကောက်ပွဲနဲ့လုံနည်းလုံထုံးအစိုးရကိုမေးခွန်းထုတ်နိုင်နေဆိုတာအင်္ဂလိပ်ခေတ်ကြမှာသိတာဗမာပြည်ခေတ်မှာမေးခွန်းသွားထုတ်ရင်ချက်ချင်းပြေသွားမှာပေါ့ဗျာ
ဟုတ်တယ်ဆရာဆိုတော့ဆရာဘီအခုဒီမိုကရေစီနဲ့လူ့ခွင့်ရတောင်းကနေနှိုင်းရှင်ကြည့်လိုက်လို့ရှင်လွတ်လပ်ရေးရပြီးခေတ်နဲ့လွတ်လပ်ရေးမရခင်ခေတ်ဆိုရင်ဘယ်ဟာကပို့ပြီးတော့ကောင်းမယ်လို့ဆရာထင်တယ
်အဲလွတ်လပ်ရေးမရခင်ခေတ်ကတော့ဟိုနိုင်ငံရေးလှုပ်ရှားမှုကလည်းနည်းတယ်ပေါ့ဗျာနည်းတယ်ဆိုတော့ရှင်ကြည့်မယ်ဆိုလို့ရှိရင်အဲကိုလိုနီခေတ်ကပို့ပြီးလွတ်လပ်တယ်လို့ဖြစ်နေတယ်ဘာလို့လဲဆိုတော့ဥပမာတစ်ခုထောက်ပြမယ်ဗျာနိုင်ငံရေးအကျဉ်းသားတွေက B class ရတယ
်ဟုတ်တယ်
တခင်ဆိုကြီးတောင်းကြတော့ B class မှာနေတယ
်
တခင်ဆိုတပည့်တွေကပြောဦးတယ် B class မှာနေတဲ့လူကတိုက်ပြီးတော့အခွင့်အရေးရတယ်တခင်ဆိုကတင်းစားတွေအားလုံးမှာ
ဟုတ်
ကဲ့အဲ့လိုမျိုးပေါ့လားသူ့မှာမပိုင်ဝင်ရှိတယ် B class မှာ
ဟုတ်ကဲ့ So Eddie low kickani, Dudia Gwasi Gip de Dudia Gwase Pida, Natal Naset also in conversation at a Yao maybe Bono. So Asha Polonina Surale Kuchemam, she the love shitabi. So that thing take I be Lula Ju Panget and Nangani she de a two de pim maning and bono, Daga Jonaru, Yebo don't so be puede, be Lena Gain Take De, no Jonah Lula Yao, Juza Gede. Hello, Eddie Low, Lena Gain Tola ye Nilane Lula is you get a nangane. Colony Sade Alma Betus Yet Democracy to beta the democracy boundega. You got a nangani who she like tea like she in. A hoochie massa, pariqua, a loop yomne.
And don't alarm you, little as I saw Oshia.
Okay,
Asiano Shetamasha, see why you do Lila.
Okay,
Lila. To go Baba to a letter. The colony, see why you don't be an enyama. Pintan, Pintan Lily, see why it tapua, now nearly leave. You know, a pint, Pintan Elri Bobia, well, Muches a Pintan Elri, Wara, Wara's web Pintan Elri. So, Mabine, Indonesia, Shia, Bo. So, Rodia, the colony is wow. Don't be a Pimentana, don't be a Lily, Troma. See why it told them who are Negue Lily, Pite. We had a child, Magine. Colony is so out, may like what a Malaysia OG.
Okay.
Malaysia, but my people like Yabi Shinny, my Yara.
Okay.
Then I get to a may like what I do, do a Miai Kandare. Do what we do or a Miai Shide.
Okay. Oh, Siakuna, let your daughter, General Democracy, a late chamber, no? The Dominion status, so in you beat on my Lula, you both so that, but you papa, yeah. Say Google, no? General democracy, a legion yaw, yin tolajaya, oh. Piroma, long what, Lola, you, Kupyong. Malaysia, the Barua, who's ya, Piorera, Eddie Lu, a sense, Piatan Dwajan. So, dear me, never that be all, who be a gee, and say a balumia, Piojan. I
don't alle, O Luriao Naya, Pieta Galate, Mayinja, who were ya, agitation, a gee propo. Agitation and propaganda, thing Miara Uya. Communist, social legale. And all general down Chonda Boma, communist Loma County, Lutino. General Chonda Boa, general communist sympathizer, you were. And all communist Marikika, Kisares, or Bojon Sanua, Tene Twin Lula Yam. Tene Twin Lula Yar of Badwa Lomale. A good kid and regiment. Tene Twin Lula Yadore Kama. Go tap you 2 down 9, Harry Lemsu, a Columbia Senior. The middle PSCB or confusion IP in it out. The Tene dream, my little Iavi, the Tene dream, but look, go to go down low name, my name, low name. You know, let me have him a pin name, Boya, darling. But don't say no, Tene, Pian Domes, we low day comma. A colo, a damn Boya, oh, a chain you then now, a chain you went there. Oh, a memorandum sounds out a little pick on our wall.
Okay, so you have democracy, a leche, no?
Okay.
Yabo negede, no? So I know a legend, the democracy, a leche yade kalaga, colonial male, 2 downhead. Piro general, Loma Lula is to be general down so get it, no? Di jarema, general Luga, Lenneka and Biro, Lochene, and Dr. Pamola, the Mariha, Tina Yada, Tito Avi, Lupiore. I never have a charge gale, Eddie Chema. Lola, yeah, Mamaria, a change in charge of the melody. To do badge on these are you, Joga Jada, let's
see. Mama, throw it, you know, Adi. India, Sudress out of Pabuja, Mamma Lidia, still an epicy, kind red in Yama, say wins are it. The only a summer in it. Still an epicy, pure weepy and takai and chatting that day, boy. So, Mama, say when Zare Bobiada. Oh, you know, Maria, Mama, sit I dal, Ruru. Mama looked at the Lumuma Mobaria. So, hello, Eric Gane, Colony Kema. Mama, sit at him, Matuinia. Matuina, Babil Rezro. Mama sit at that way, Mama Pian Charming. So, in like a damn dianari between a chin chink a yim or twino. Mama dianam, she ubia. Hello, I am out. Tabumiano, ညီလာခံလို့တော့ဗမာအရာရှိက၄ယောက်ပဲရှိရဆိုတော့အဲ့ဒီကိကဆိုတော့အဲ့လိုမျိုးပေါ့ဆိုတော့ဒီအာမျိုးတွေကိုအင်္ဂလိပ်ကကြိုပြီးတော့မြင်လို့သူကဒီကောင်နေတော့အရင်တော့ကလည်းဗမာရာဇဝင်မှာအကုန်လုံးဗမာတပီလုံးကိုရှောက်တိုက်နေတာမလားဗျာဟိုအမြဲတမ်းစစ်တိုက်နေတာပဲစစ်တိုက်ပြီးတော့ရက်သွားလိုက်စစ်တိုက်လို့ရက်သွားလိုက်နေဆိုတော့စစ်တိုက်လို့ပေါ်တာဆွဲတာလဲရှေးတုန်းကလည်းအကုန်လုံးထွက်ပြေးအခုစစ်ပြေးဒုက္ခတယ်ဆိုတော့ရှေးတုန်းကတည်းကရှိတာပဲဆိုတော့အဲ့တော့ဗမာပြည်ခစ်တယ်ကဒီစစ်ဒုက္ခကိုခံစားနေရတာတိုင်းသူပြည်သားအခုတည်းကခံစားနေရတော့ပဲ
โอเคဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ
โอเคโอเค thank you very much
โอเคအခုဆွေးနွေးတင်ပြသွားသူကတော့ရန်ကုန်တက္ကသိုလ်တပိုင်းဌာနမှာဆရာလုပ်ခဲ့ပြီးတပိုင်းဘာသာရပ်နဲ့ဂျပန်ကနေပါတဂူဘွဲ့ရရှိခဲ့တာဒီ VIP ကိုကလဝူးစတင်ဦးဆောင်လုပ်ကင်ခဲ့သူတူလည်းဖြစ် VOA ရဲ့ပင်တိုင်းဆောင်ပါရှင်တူလည်းဖြစ်တဲ့ဆရာဒေါက်တာအောက်ခင်ဖြစ်ပါတယ်တပိုင်းပေါ်မောက်ခဆရာကြီးဒေါက်တာတန်ထွန်းကတော့တပိုင်းတင်တာမအောင်လို့ပြောမှုပါတယ်ဒီစကားလေးအရဆိုရင်တော့ပြည်တွင်းစစ်နဲ့လွတ်လပ်ရေးအနှစ်85နှစ်ပြည့်ခဲ့တဲ့လွတ်လပ်ရေးစင်ရုဟာမအရွေရဲ့စင်ရုဖြစ်များနေပါသလားကျွန်တော်တမောင်တမ်းပ
ါဦးတမောင်တမ်းပါစင်တင်ဆက်တဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပိုင်းကဘာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့တပတ်အတွင်းထူးခြားတဲ့မြန်မာသတင်းတွေကိုစူးစီးတင်ဆက်ပေးပါောင်းမယ်စစ်ကောင်စီအုပ်ချုပ်နေတဲ့ကာလအတွင်းတရားဥပဒေစိုးမိုးရေးဟာအယုတ်လျော့ဆုံးဖြစ်လာနေတယ်လို့ပြည်ထောင်စုရှင်းနေများအဖွဲ့ဥက္ကဋ္ဌကပြောဆိုပါတယ်မြန်မာတိုင်းနိုင်ငံလုံးကနိုင်ငံကူးလက်မှတ် passport စာအုပ်ထုတ်ပေးတာတွေကိုရဆိုင်ထားပါတယ်လွတ်လပ်ရေးနေ့မှာထောင်ထဲကပြန်လွတ်လာသူတွေထဲမှာသတင်းသမားကူပါဝင်ခဲ့ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခန့်မောင်တို့ကစူးစီးပြောပြမှာပါ
ဖြစ်ခဲ့တဲ့ဇန်နဝါရီလ၄ရက်စင်ရုလွတ်လပ်ရေးအချိန်မှအဖြစ်မြန်မာစစ်ကောင်စီကလူမှုရေးထောက်ထားချက်အရဆိုပြီးလွှတ်ပေးခဲ့တဲ့အကြံအစည်ခုနှစ်ထောင်ကျော်ထဲမှာနိုင်ငံရေးတက်ကြွလှုပ်ရှားသူတို့အပြင်သတင်းထောက်အနည်းဆုံး၉ယောက်ပါဝင်တဲ့အကြောင်းသတင်းမီဒီယာအသိုက်အဝန်းက VOA ကိုအတည်ပြုပါတယ်ဖြစ်ခဲ့တဲ့နိုဝင်ဘာအမျိုးသားနေ့မှာသတင်းထောက်၉၀ကျော်ပြန်လွှတ်လာပြီးအခုလွတ်လပ်ရေးနေ့မှာနောက်ထပ်အနည်းဆုံး၉ယောက်ပြန်လည်လွတ်မြောက်လာတာပါဒါပေမဲ့လည်းအခုအချိန်ထိဆက်လက်ဖမ်းဆီးမှုတွေရှိနေတဲ့အကြောင်းသတင်းတော်အခွင့်အရေးကကွယ်ဆောင်ရှောက်ရေးအဖွဲ့တွေက VOA ကိုပြောပါရယ်ပြီးခဲ့တဲ့2002ခုနှစ်နှစ်ကုန်ပိုင်းဒီဇင်ဘာလနောက်ဆုံးသတင်းမှာမတင်သတင်းတော်လေးဦးဖမ်းဆီးခံရပြီးတော့ထောင်ဒဏ်ချမှတ်တာတွေလည်းရှိခဲ့ပါရယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းပြည်တွင်းမီဒီယာ10ခုကျော်ကိုတရားဝင်ထုတ်ဝေခွင့်ပိတ်သိမ်းခဲ့သလိုတနင်္ဂနွေလုံးမှာအဖမ်းခံရတဲ့သတင်းသမား150လောက်ရှိခဲ့ပါရယ်အခုလက်ရှိအချိန်ထိတော့အချင်းတော်ထဲမှာဖမ်းဆီးထားတဲ့သတင်းထောက်အယောက်90လောက်ရှိသေးတယ်လို့သတင်းမီဒီယာကာကွယ်ရေးအဖွဲ့တွေကအစည်းအဝေးပြုစုထားပါတယ်။သူတို့ထဲကအများစုဟာသတင်းလုပ်ငန်းလုပ်ကိုင်နေခြင်းဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။မြန်မာစစ်ကောင်စီပြောခွင့်ရသူကတော့ဖမ်းဆီးထားတဲ့သတင်းထောက်တွေကိုသတင်းလုပ်ငန်းကြောင့်ဖမ်းဆီးတာမျိုးမဟုတ်ပဲတီဆယ်ဥပဒေတရရက်ကိုဖောက်ဖျက်ကျူးလွန်လို့ဖမ်းဆီးတာဖြစ်တယ်လို့ပြောပါတယ်။နေစီမချာသတင်းထောက်များအဖွဲ့ RSF ရဲ့2022ခုနှစ်အတွက်သတင်းလွတ်လပ်ခွင့်အညွန့်ကိမ့်မှာတော့ကမ္ဘာပေါ်ကနိုင်ငံပေါင်း180အနည်းမြန်မာနိုင်ငံဟာအဆင့်186မှာရှိနေပြီးသတင်းလွတ်လပ်ခွင့်မရှိဆုံးတဲ့သတင်းထောက်အများဆုံးဖန်ခါရတဲ့နိုင်ငံစီးရင်မှာထည့်သွင်းထားပါတယ
်ဇန်နဝါရီလ၄ရက်နေ့မှာကြာအုပ်တဲ့85နှစ်မြောက်မြန်မာလွတ်လပ်ရေးအခါသမယမှာမြန်မာပြည်သူတွေအတွက်အမေရိကန်ရဲ့အလေးနက်ထားပြီးဆက်လက်လှုပ်ဆောင်သွားဖို့ထပ်ပြီးကတိပြုပါတယ်လို့နိုင်ငံသားရေးဝန်ကြီးအဲသိုနီယိုဘလင်ကန်ကဇန်နဝါရီလ3ရက်နေ့ကြေညာချက်မှာပြောသွားပါတယ်မြန်မာပြည်သူတွေသူတို့ရဲ့ကံကြမ္မာသူတို့ဖန်တီးနိုင်စွမ်းရှိရေးအတွက်အမေရိကန်ပြည်သူကကာလတာရှည်ပံ့ပိုးပေးနေကြတာဖြစ်ကြောင်းနဲ့မြန်မာစစ်ကောင်စီဟာမြန်မာနိုင်ငံဒီမိုကရေစီရေးတိုးတက်မှုနဲ့မြန်မာပြည်သူတွေရဲ့ဆန္ဒအတွက်အတားအဆီးဖြစ်နေတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်မြန်မာစစ်တပ်ရဲ့ရက်စက်မှုနဲ့ကြောက်မက်ဖွယ်အကြမ်းဖက်မှုတွေဟာမြန်မာပြည်သူတွေခိုင်ခိုင်မာမာတန်ိတ်ထန်ချရှောင်လန်းနေတဲ့အားလုံးပါဝင်တဲ့ဒီမိုကရေစီနိုင်ငံထူထောင်ရေးဆောင်ရွက်ချက်တွေကိုမတားဆီးနိုင်ဘူးလို့လည်းဝန်ကြီးပလင်ကန်ကပြောပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီထူထောင်ရေးအတွက်တန်ိတ်ထန်ချဆောင်ရွက်နေကြတဲ့မြန်မာပြည်သူတွေနဲ့အတူအမေရိကန်ဆိုးရွားကရပ်တည်နေကြောင်းလည်းပြောပါတယ်စစ်ကောင်စီအနေနဲ့သူ့ရဲ့အကြမ်းဖက်မှုတွေရပ်တန့်ရမှာဖြစ်ပြီးမတရားဖမ်းထားသူတွေကိုပြန်လွှတ်ပေးဖို့စာနာမှုကူညီတွေပေးခွင့်ပြုဖို့နဲ့မြန်မာနိုင်ငံမှာပြည်သူတွေလိုလားတဲ့စစ်မှန်ပြီးအားလုံးပါဝင်တဲ့ဒီမိုကရေစီစနစ်ရရှိအောင်လုပ်ပေးဖို့လည်းအမေရိကန်နိုင်ငံဝန်ကြီးပလင်ကန်ကအကြေညာချက်မှာတောင်းဆိုထားပါတယ်
။၂၀၁၇ 2023ခုနှစ်ဖေဖော်ဝါရီလတရနေ့ကစစ်တပ်ကအာဏာယူခဲ့ပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးမှုဟာကျေးလက်ဒေသတွေမှာသမကမြို့ပြအထိယူရင်းနေတယ်လို့လှစ်လာသူတွေရောဒေသခံတွေကပြောကြပါတယ်။2022ခုနှစ်စစ်ကောင်စီအုပ်ချုပ်နေတဲ့ကာလအတွင်းတရားဥပဒေစိုးမိုးရေးဟာအယုတ်လျော့ဆုံးအခြေအနေနဲ့ရင်ဆိုင်နေရတယ်လို့ပြည်ထောင်စုရှေ့နယ်မြအဖွဲ့ဥက္ကဋ္ဌလွှတ်တော်ရှင်နေကြီးဦးချင်းမြင့်ကပြောပါတယ်။
တရားဥပဒေစိုးမိုးရေးဆိုတာအန္တရာယ်ရှိတော့တယ်ဒါကြတော့စစ်အာဏာရှင်စနစ်တည်နေရေးနဲ့စစ်အာဏာရှင်စနစ်ခိုင်မာရေးအဲ့လိုပဲသူအာရုံစိုက်တော့တာကျွန်တော်ဟာလူကြောက်အောင်ပြောတာအခုကမှရှင်းပြများတရားဥပဒေစိုးမိုးရေးလောက်ရမယ်ရဲတွေကိုအကုန်စစ်ထဲကော့စစ်တိုက်ခိုင်းနေ PDF တွေကိုဖမ်းတဲ့လုပ်ငန်းတွေလုပ်ခိုင်းနေ UG လုပ်ငန်းတွေမှာဝင်သုံးနေစစ်တပ်ကလည်းပဲတရားဥပဒေစိုးမိုးရေးပတ်သက်လုံးဝစိတ်ဝင်စားတော့စစ်အာဏာရှင်တည်နေရေးဆိုတော့လုပ်တော့တယ်ပေါ့အဲ့လိုမလို့ဒီတမရတိုက်တဲ့တခုခုတဲ့လူတွေရက်တဲ့သူတတ်တဲ့ဗစကားတွေပေါ်မှာတက်လူတာဆိုအရင်ကြီးပဲအဲ့ဒါဘာလဲဆိုရင်တယောက်ပြစုမိုးရေးစာဘူးပစ်ထားလိုက်စစ်အာဏာရှင်တည်နေရေးတွေဆောင်းမေးလုပ်နေတယ်တရားစီရင်ဖြစ်နေပြီအဲ့လူစနစ်ကိုရောက်နေတယ်ဆိုတာအခင်းချားတွေ့ရတယ်အစိုးရအခြေအနေအခုစဖြစ်နေပြီလေဒီတိုင်းကြီးကလုံးဝပြတ်သွားပြီ
တရားစီရင်ရမှာဆိုရင်လဲအထူးတရားရုံးနဲ့စစ်ခုံရုံးဆိုပြီးတော့တရားရုံးနှမျိုးနဲ့စစ်ဆေးပြီးအထူးတရားရုံးမှာစစ်ဆေးခံရသူတွေကကိုယ်တိုင်ထုချေပိုင်ခွင့်နဲ့ရှေ့နေ900ခွင့်ရကြပါမယ်။ဒီအထူးတရားရုံးတွေမှာတရားစီရင်ကြတဲ့တရားသူကြီးတွေမှာလည်းကိုယ်ပိုင်ဆုံးဖြတ်ချက်စင်ကြုံတရားနဲ့တရားစီရင်တာတက်တေခန့်ခန့်လုံလုံနဲ့စစ်စစ်တာမျိုးတွေမရှိတော့မနဲ့နိုင်ငံရေးဩဇာကိုမလွန်ဆန်နိုင်ဘဲထောင်ဒဏ်တွေချမှတ်နေတယ်လို့ဥပဒေအတိုင်းဝန်ကပြောပါတယ
်။တနိုင်ငံလုံးမှာရှိတဲ့နိုင်ငံကူးလက်မှတ်ရုံးတွေမှာ passport စာအုပ်ထုတ်ပေးတာကိုခဏရပ်ထားမယ်လို့ရုံးခွဲအသီးသီးမှကြေညာထားပါတယ်။အစိုးရတာဝန်ရှိသူတွေဘက်ကတော့ဒါကိုအတိအကျတည်းမထုတ်ပြန်ပါဘူး။နိုင်ငံကူးလက်မှတ်ထုတ်ပေးတာကိုယာယီပိတ်ထားမှဖြစ်တယ်လို့ပြည်ပအလုပ်ကိုင်ကြိုးဆောင်လိုင်စင်ရအေဂျင်စီများအသင်းကအတိပေးစာထုတ်ပြန်ထားပေမဲ့ပြည်ထောင်စုဘက်ကတော့ဘယ်နည်းပြန်ဖွင့်မယ်ဆိုတာအတိအကျမပြောဘဲယာယီပိတ်ထားတယ်လို့သာကြေညာထားပါတယ်။ပြည်ပအလုပ်ကိုင်ရှောက်ွေးအေဂျင်စီတစ်ခုရဲ့တာဝန်ရှိသူကတော့သူတို့အနေနဲ့ဘယ်နည်းပြန်ဖွင့်မယ်ဆိုတာအတိအကျမခံမှန်းနိုင်ကြောင်း VOA ကိုပြောပါတယ်။
ပါသူဆောင်ကိစ္စနဲ့ပတ်သက်ပြီးတော့အတင်းရမယ်ခိုးဘက်ကမေးတော့ပဲသူတို့ခိုးဘက်ကိုဒီတည်တဲ့လူမျိုးဒီတည်ရပြန်ပြန်တော့ပဲအဲသူတို့ပြေးချေတာပေါ့နော်အဲဒါပေမဲ့တကယ်တမ်းဒီပါသူဆောင်ကိုချက်ခွင့်ဤဆက်ချက်ခွင့်အပြုရင်ပြုပြီးဆိုတာကဒီတည်ရရဲ့ဆုံးချက်မှာအဲသူတို့ဒီတည်ရကဒီတော့မှအတင်းအတိအကျနဲ့မတွန့်လေနောက်တစ်ခုကြားတဲ့တကယ်ကတော့ဒီပါသူဆောင်ဆာရွက်တွေကဒီကြည့်ရနိုင်ရမှာလားအတွက်အဲ့ပါလေတရားကုန်နေလို့ကြားရအခုတည်းကျွန်တော်အဖြေက
ရန်ကုန်တခုထဲမှာတရက်ကိုနိုင်ငံကူးလက်မှတ်လာရောက်ထုတ်ယူသူ3,000ဝန်းကျင်လောက်ရှိပြီးပြည်내နဲ့တိုင်းအားလုံးကရုံးခွဲတွေပါထည့်တွက်မယ်ဆိုရင်ပမာဏအလွန်များတယ်လို့လည်းပြောပါရယ် passport စာအုပ်ကုန်ကျန်းပြက်လက်မှုဖြစ်ပေါ်တာမှန်ကန်တယ်ဆိုရင်ဒီလိုဖြစ်ရတာကစာအုပ်သက်တမ်းကို5နှစ်ပဲပေးတာအပါအဝင်စာရွက်များစွာရိုက်နှိပ်ထားတာအလုတ်ကိုင် passport အလဲပတ် passport စတဲ့ဒီလိုအမျိုးအစားတွေခွဲပြီးလုပ်တာတွေကြောင်းလေလွင့်ဆုံးရှုံးမှုများနေကြောင်းအလုတ်ကိုင်ရှောက်ွေးအေဂျင်စီတချို့ကထောက်ပြပါရယ်
မြန်မာနိုင်ငံတိုင်းရင်းသားဒေသတွေမှာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးထိုးစစ်နဲ့တိုက်ပွဲတွေကြောင့်အတိဒုက္ခရောက်နေကြတဲ့ပြည်သူတွေနေစဉ်တိုလာပြီးတော့အရေးပေါ်အကူအညီတွေလည်းလိုအပ်နေပါတယ်။စကိုင်းတိုင်းနဲ့မကွေးတိုင်းဘက်မှာလည်းထိုးစစ်ဆင်တိုက်ခိုက်နေတဲ့စစ်ကောင်စီတပ်တွေကအဲ့ဒီကျေးရွာတွေမှာပြည်သူ့ကာကွယ်ရေးတပ် PDF တွေအခြေစိုက်ပြီးတော့အကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့ဆွဆွဲပါတယ်။ကျေးရွာတွေမိရှို့ခံနေရတဲ့ကိစ္စမှာလည်း KIA နဲ့ PDF ရဲ့လက်ချက်ဆိုပြီးတော့မြန်မာစစ်ကောင်စီကတံပြန်ဆွဆွဲပါတယ်။စကိုင်းတိုင်းထဲမှာအာနာသိန်းစစ်ကောင်စီကိုဆန့်ကျင်တဲ့ကျေးရွာတွေရှိသလိုစစ်ကောင်စီကိုလိုလားတဲ့ကျေးရွာတချို့လည်းရှိနေပြီးတော့အဲ့ဒီကျေးရွာတွေကိုစစ်ကောင်စီကပြည်သူစစ်အဖြစ်လက်နက်တပ်ဆင်ပေးတာတွေလည်းရှိနေပါတယ်။ကရင်ပြည်နယ်မှာတော့ကြာအင်းစိတ်ကြီးအခြေဆိုင်စစ်ကောင်စီတရင်၃ခုကို KNLA ဦးဆောင်တဲ့ပူပေါင်းတပ်ဖွဲ့တွေလက်တလောစီနေဝေရောက်တိုက်ခိုက်ပြီးတဲ့နောက်မှာတော့အဲ့ဒီအနေဝန်းကျင်မှာတိုက်ပွဲတွေရှိနေပြီးစစ်တပ်ဘက်ကလေကြောင်းနဲ့ပါဆက်ပြီးတော့တိုက်ခိုက်နေတဲ့အတွက်ထိခိုက်သေးဆုံးတဲ့သတင်းတွေလည်းမပြတ်ဆိုးသလိုကြားနေရတာပါ။တခါကြရပြည်နယ်လွိုက်ကောနဲ့ဒီမော့ဆိုဖက်မှာလဲဇန်နဝါရီ3ရက်နေ့မှာပဲလက်နက်ကြီးကြောက်ပောက်ကွဲလို့အရသာတူသေးဆုံးပြီးတော့3ဦးထိခိုက်ဒဏ်ရာရပါတယ်။နှစ်ဖက်တိုက်ပွဲမရှိဘဲနဲ့စစ်ကောင်စီဘက်ကအရသာတွေရှိရာကိုလက်နက်ကြီးနဲ့ပစ်ခတ်နေတာလို့ KNDF ဒေသကာကွယ်ရေးအဖွဲ့ကပြောပါတယ်။ရခိုင်ပြည်နယ်ဖက်မှာဆိုရင်လဲစစ်ကောင်စီနဲ့ဆက်ဆံရေးကောင်းမွန်တဲ့ရခိုင်ပြည်လွှတ်မြောက်ရေးပါတီ ALP ကစစ်ဦးစီးချုပ်ခိုင်စောမြတ်နဲ့အရာရှိနှစ်ဦးဇန်နဝါရီလ၄ရက်နေ့ကစစ်တွေမြို့မှာလူတစုကဆိုင်ကယ်ရင်းနဲ့လာရောက်ပစ်ခတ်တပ်ဖြတ်သွားပြီးတဲ့နောက်မြို့ရင်းလုံခြုံရေးတွေတိုးမြင့်ထားတာပါရခိုင်ပြည်လွှတ်မြောက်ရေးပါတီ ALP ကတော့ဒါဟာ AA ရခိုင်တပ်ဖွဲ့လက်ချက်ဖြစ်တယ်လို့စွပ်စွဲပါတယ် အေအေဖက်ကတော့တဟာအချစ်အမြင့်မရှိတဲ့ဆွဆွဲချက်လို့တုံ့ပြန်ညင်းဆိုထားပါတယ
်။ဒါကတော့ဒီပတ်အတွင်းမြန်မာသတင်းတွေကိုစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်။ဆက်လက်ပြီးတော့ဒီပတ်အတွင်းနိုင်ငံတကာသတင်းတွေကိုစူးစီးတင်ပြပေးပါအောင်မယ်။ VOA ရဲ့အတန်းနဲ့အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါ။ရုရှား-ယူကရိန်းအပြည့်ရဖို့တူရကီသမ္မတကရုရှားသမ္မတကိုတိုက်တွန်းလိုက်ပါတယ်။တောင်ကိုရီးယားသမ္မတယုံနာထီမြောက်ကိုရီးယားဒရုန်းယာဉ်ဝင်ရောက်ခဲ့ကြောင်းတောင်ကိုရီးယားကအတည်ပြုပြောဆိုပါတယ်။တရုတ်နိုင်ငံမှာကိုဗစ်ကူးစက်မှုများလာတာကြောင့်ဆေးရုံကရင်မလောက်တဲ့အထိဖြစ်နေရပါတယ်။ဒီလိုတစ်ပတ်အတွင်းထိတ်တန့်ရောက်သတင်းတွေကိုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့ကိုအောင်အောင်နဲ့အတူမဲအီသန်စင်ကတင်ဆက်ထားပါတယ်။
ကုလသမဂ္ဂလုံခြုံရေးကောင်စီမှအလှည့်ကျအဖွဲ့ဝင်အစ်တွေဖြစ်လာတဲ့အီကွေဒေါ၊ဂျပန်၊မော်လ်တာ၊မိုဇမ်ဘီးကနဲ့ဆွစ်ဇာလန်နိုင်ငံတွေကိုလုံခြုံရေးကောင်စီမှအင်္ဂါနေ့တုန်းကတရားဝင်ကြိုဆိုခဲ့ကြပါလေ။ဒီနိုင်ငံတွေကအလှည့်ကျအဖွဲ့ဝင်ဖြစ်ရေးအထွေထွေညီလာခံမှာဂျူလာတုန်းကမဲခွဲရွေးချယ်ရမှာကန့်ကွက်မဲမရှိဘဲနဲ့အနိုင်ရခဲ့ကြတဲ့အတွက်လုံခြုံရေးကောင်စီမှအလှည့်ကျအဖွဲ့ဝင်အဖြစ်နှစ်နှစ်တာဝန်ယူကြမှာဖြစ်ပါသည်။အစဉ်လာအတိုင်းအဖွဲ့ဝင်တွေဖြစ်လာတဲ့နိုင်ငံတွေရဲ့တာမတ်ကြီးတွေကသူတို့ရဲ့နိုင်ငံအလံတွေကိုလုံခြုံကောင်စီအစည်းအဝေးခမ်းမအပြင်ကအလံတွေလွှင့်ထားတဲ့နေရာမှာစိုက်ထူခဲ့ပါတယ်။မိုဇမ်ဘီကတမကြီးပီဒရိုကော်မစ်ဆာရီယိုအာဖွန်ဆိုကတမိုင်းဝင်နေဖြစ်တဲ့ဆိုပြီးပြောခဲ့တယ်လို့ဆွစ်ဇာလန်တမကြီးပတ်စကယ်ဘယ်ရီယက်စကယ်ကကျိုးနွန်စွာနဲ့တာဝန်ယူသွားမှုစိတ်ထားရှိရဲဆိုပြီးပြောခဲ့ပါတယ်။ဒီနိုင်ငံလုံးကပထမဆုံးအချိန်လုံခြုံရေးကောင်စီအလှည့်ကျတာဝန်ယူရမှာပါ။မော်လ်တာနိုင်ငံကဒုတိယအချိန်ဖြစ်ပြီးအက်ကွေဒေါ်က၄ချိန်မြောက်နဲ့ဂျပန်ကတမိုင်းဝင်၁၂ချိန်မြောက်လုံခြုံရေးကောင်စီအလှည့်ကျအဖွဲ့ဝင်တာဝန်ကိုယူရမှာပါ။လုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်၅နိုင်ငံကတော့အမေရိကန်ပြည်ထင်ပြင်သစ်တရုတ်နဲ့ရုရှားနိုင်ငံတို့ဖြစ်ကြပြီးအိန္ဒိယ၅နိုင်ငံကဗီဒိုအာဏာသုံးဝင်ရှိပါတယ်။ရုရှား Orthodox Christian ရဲ့ Christmas Gala 36 နာရီအပြည့်ခန့်ရက်စဲဖို့ရုရှားသမ္မတ Vladimir Putin ကကြာလပင်းနေ့မှာအမိန့်ထုတ်ထားပါတယ်။ရုရှားနဲ့ Ukraine မှာနေထိုင်သူတွေအပါအဝင် Orthodox Christian ရဲ့ Christmas ပွဲတော်ကိုဇန်နဝါရီလ6ရက်နေ့နဲ့9ရက်နေ့တွေမှာကျင်းပတာပါ။တောက်ကြနေမွတ်တဲ့ခြင်းကစပြီးတိုက်ခိုက်မှုတွေကိုတရက်ခွဲကြာရက်ဆိုင်ထားဖို့ရုရှားတပ်တွေကိုအမိန့်ပေးထားတယ်လို့ရုရှားဘက်ကပြောပါတယ်။ဒီလိုရုရှားဘက်ကတိုက်ခိုက်မှုတရက်ခွဲရက်ထားမယ်ဆိုတဲ့အပေါ်မှာအယုံကြည်မရှိတဲ့အကြောင်းနဲ့ထောင်ချောက်တစ်ခုဖြစ်နိုင်တဲ့အကြောင်းယူကရိန်းဘက်ကပြောဆိုထားပါတယ်။ဒီမတိုင်ခင်တုန်းကတော့ယူကရိန်းရုရှားစစ်ပွဲအတွက်ငြိမ်းချမ်းဆောင်ရွက်ရမှာရုရှားဘက်ကအပြစ်ခက်ရက်စဲပြီးမျှတာတဲ့အမြင်နဲ့ဖြေရှင်းတာမျိုးဖြစ်တဲ့အကြောင်းတူရကီသမ္မတရီဆက်ဒီရဲ့အာဒိုဝန်ကရုရှားသမ္မတပူတင်နဲ့တယ်လီဖုန်းကတစ်ဆင့်စကားပြောဆိုခဲ့ပါသေးတယ်။ရုရှားရဲ့တပ်ကအတန်းထက်အနည်းဆုံး5စမြင်တဲ့ hypersonic cruise ဒုံးကျည်တပ်ဆင်ထားတဲ့စစ်သည်မော်တစ်စက်အပါအဝင်ဆေးလေးဆင်းမှုတွေကိုမြေထဲပင်လယ် Atlantic နဲ့အိန္ဒိယသမုဒ္ဒရာတွေမှာပြုလုပ်နေပြီးဒီလိုအစွမ်းထက်တဲ့လက်နက်တွေဟာရုရှားရဲ့အမျိုးသားလုံခြုံရေးကိုပြည်ပကနေချင်းချောက်နေရာတွေကိုကာကွယ်ဖို့အားထားရတဲ့လက်နက်တွေဖြစ်တယ်လို့ရုရှားသမ္မတပူတင်ကဗိုလ်တူးနေမှာပြောပါတယ်။ဒီဆေးလေးဆင်းမှုစတင်တဲ့ခန္ဓာကိုသမ္မတပူတင်ရဲ့ကာကွယ်ဝင်ကြီးဆာဂေးရှိုဂူတို့ကအွန်လိုင်းကနေတစ်စင်တက်ရောက်ခဲ့ပြီးဇာကောလို့နာမည်ပေးထားတဲ့ hypersonic missile ဒုံးစနစ်ကိုရှင်းနိုင်တဲ့လက်နက်မရှိသေးဘူးလို့သမ္မတပူတင်ကပြောပါလေ။အမေရိကန်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရ Nebraska ကတော့အခုလိုဝါဒဖြန့်တဲ့စီးလေးစက်မှုမျိုးတွေကိုအရေးတကြီးလုပ်လို့မရှိဘူးဆိုပြီးဒေသတွေကိုပြန်ပြီးတော့ဖြေကြားခဲ့ပါလေ
။စစ်မဲ့ဆုံးသတ်မှတ်ထားတဲ့တောင်ကိုရီးယားသမ္မတယုံနာထီပြီးခဲ့တဲ့လအတွင်းမြောက်ကိုရီးယားဒရုန်းယာဉ်ပစင်ကျူးကျော်ဝင်ရောက်ခဲ့ကြောင်းအစောပိုင်းကညင်းဆိုထားတဲ့တောင်ကိုရီးယားစစ်တပ်ကဇန်နဝါရီ5ရက်နေ့မှာအတည်ပြုပြောကြားလိုက်ပါတယ်။မြောက်ကိုရီးယားဒရိုယန်ဒစီတောင်ကိုရီးယားသမ္မတယုံနဲ့ကာကွယ်ရေးဝန်ကြီးဌာနတွေရှိတဲ့အဓိကစစ်မဲ့ဇုံယုံဆန်းနေမြေအပေါ်ဖြတ်မပြန်ခဲ့ဘူးဆိုတာမဟုတ်ဘူးလို့တောင်ကိုရီးယားပူရဲစစ်ဦးစီးချုပ်များရဲ့အကြီးအကဲရဲ့ပြောခွင့်ရအီဆန်ဂျွန်ကပြောပြတာပါကုလသမဂ္ဂချမှတ်ထားတဲ့ဒဏ်ခတ်အရေးယူမှုတွေကိုချိုးပေါက်ပြီးကမ္ဘာတိုက်ကြီးတွေကိုဖျက်ချော်ပစ်ခတ်နိုင်တဲ့ဒုံးကျည်တွေအပါအဝင်လက်နက်အများပြားကိုမြောက်ကိုရီးယားက2022ခုနှစ်အတွင်းလစဉ်နီးပါးစမ်းသပ်ပစ်ခတ်ခဲ့တာကြောင့်ကိုရီးယားကျွန်းဆွယ်မှာစီးရီးတင်မှမှုတွေမြင့်မားလာနေပါတယ်။နှစ်မကုန်ခင်ဒီဇင်ဘာ26ရက်နေ့ကတော့မြောက်ကိုရီးယားကဒရုန်းလေယာဉ်ငယ်5စင်းကိုနေဆက်ဖြတ်ပြီးတော့တောင်ကိုရီးယားလေကြောင်းပိုင်နယ်ထဲကိုလွတ်သွင်းခဲ့ပါတယ်။အခုလိုဒရုန်းတွေလွတ်ခဲ့တာဟာလွန်ခဲ့တဲ့5နှစ်အတွင်းပထမဆုံးအကြိမ်ဖြစ်ပြီးတောင်ကိုရီးယားဘက်ကလည်းဂျက်တိုက်လေယာဉ်တွေတက်ခဲ့ရေးရဟယင်တွေဆစ်လွတ်ခဲ့ပေမဲ့အချိန်မီပစ်ချနိုင်ခဲ့ခြင်းမရှိပါဘူး။အဲ့ဒီဒရုန်းယာဉ်တွေ5နိုင်ကြာပြန်ဝဲခဲ့ပေမဲ့မပစ်ချနိုင်ခဲ့တဲ့အပေါ်တောင်ကိုရီးယားစစ်တပ်ကတောင်းပန်ထားပြီးအဲ့ဒီလိုမပစ်ချနိုင်တာဟာဒရုန်းတွေကသိမ်းငယ်လွန်အားကြီးလို့ပါလို့ရှင်းပြခဲ့ပါတယ်
တရုတ်နိုင်ငံပေကျင်းမြို့တော်မှာ COVID-19 ကပ်ရောဂါကူးစက်မှုတွေတိတိတသာတိုးလာနေရတဲ့အမျှစီးရုံတွေမှာဖျားနာသူတွေပြေးရှံပြီးလူနာကိတဲ့တွေမလုံလောက်တဲ့အထိဖြစ်နေပါတယ်။တက်ကြီးအများစုပါဝင်တဲ့ COVID လူနာတွေကစီးရုံရှောက်လန်းတွေတခြားလူနာတွေတွန်းလဲပေါ်မှာလဲလျောင်းနေကြတာကိုတွေ့ရသလိုတချို့ကလည်းဗိမ်းတက်ကလထိုင်တွေမှာထိုင်ရင်းအောက်ဆီဂျင်မှုတက်ထားရပါတယ်။ပေကျင်းမြို့အရှိပိုင်းကချူရလျူစေယုံမှာဒီသတင်းပတ်တွင်လူနာတွေပြည့်ရှင်နေပြီးနောက်ထပ်လူနာတွေလည်းအရေးပေါ်ကားတွေနဲ့ထပ်ပြီးတော့ရောက်လာသလိုလူနာကတဲ့အလွတ်လည်းမရှိတော့ပါဘူး။ဆရာဝန်နဲ့သူနာပြုတွေမနာတဲ့အလုံးလုံးတွေကြပြီးတော့အရေးပေါ်အဖြစ်ဆုံးလူနာတွေကိုစီးရင်ကောက်ယူကူတာပေးနိုင်ဖို့ကြိုးစားနေတာပါ။တရုတ်နိုင်ငံမှာကိုဗစ်ကရောဂါကာကွယ်ဟန်တာရေးတင်းကျပ်တဲ့စည်းကမ်းတွေကိုပြီးခဲ့တဲ့လတုန်းကပြန်ပြီးရုပ်သိမ်းခဲ့ပြီးတဲ့နောက်အပြင်းထန်ဖျားနာပြီးစီးရုံတက်ကူတာရတဲ့သူတိတိသာတူလာပါတယ်။သုံးနှစ်နီးပါးကြာကိုဗစ်ကန့်သတ်ရေးအသွာလာပိတ်ဆို့မှုအိမ်တွင်းမှာပဲနေဖို့ညွှန်ကြားချက်တွေနဲ့ကျောင်းတွေပိတ်ထားတဲ့အထိထိန်းချုပ်မှုတွေကြောင့်စီးပွားရေးကြီးကြီးထိခိုက်ပြီး1980ပြည့်လွန်ကာလနောက်ပိုင်းအကြီးဆုံးကာကွယ်ဆန္ဒပြမှုကြီးပေါ်ပေါက်ခဲ့ပါတယ်။ဥရောပသမဂ္ဂ EU ကတော့တရုတ်ကနေလာတဲ့ခရီးသွားတွေကိုတရုတ်နိုင်ငံကမထွက်ခွာခင်ကလေးကကိုဗစ်ရောဂါရှိမရှိစမ်းသပ်တာတွေလုပ်ပြီးမှနိုင်ငံတွင်းကိုဝင်ရောက်ခွင့်လက်ခံမှုအဖွဲ့ဝင်နိုင်ငံတွေကိုပြင်းပြင်းထန်ထန်တိုက်တွန်းထားပါတယ်။တရုတ်ခရီးသွားတွေပေါ်မှာကန့်သတ်ချက်တွေကို EU နိုင်ငံတချို့ကပြီးခဲ့တဲ့သတင်းပတ်ကလေးကချမှတ်ထားတာဖြစ်ပါတယ်။ခရီးသွားလုပ်ငန်းပြန်လည်ဦးမောလာအောင်ကြိုးပမ်းနေတဲ့အင်ဂျင်ချင်းထိုင်းနိုင်ငံကတော့တရုတ်နိုင်ငံကလာတဲ့ခရီးသွားတွေထိုင်းကိုလာဖို့ကိုဗစ်ကေရှင်းကြောင်းအထောက်အထားပြเสียမလို့ဘူးဆိုပြီးတော့ဇန်နဝါရီလ9ရက်နေ့ကပြောထားပါတယ်
။ပြီးခဲ့တဲ့သတင်းပတ်စနေနေ့ကတက်တော်65နှစ်အရွယ်မှာကွယ်လွန်သွားတဲ့ပုံရံဟမ်းမင်းကြီးဟောင်းဘက်နက်ဒစ်ရဲ့ဇာပနာကိုဗာတီကန်နန်းတော်စိန့်ပီတာယင်မြစ်မှာဇန်နဝါရီ9ရက်နေ့မှာကျင်းပခဲ့ပြီးကာရဝပြဝိပ္ပစုတောင်းသူတွေထောင်ထောင်ချီတက်ရောက်ကြပါတယ်။ဇာပနာအခမ်းအနားကိုပုပ်ယဟန်မင်းကြီးဗက်နက်ဒစ်နေရာကိုဆက်ခံခဲ့တဲ့လက်ရှိပုပ်ယဟန်မင်းကြီးဖရန်စစ်ကကြီးမှုကျင်းပတာပါ။ကွယ်လွန်သူပုပ်ယဟန်မင်းကြီးဗက်နက်ဒစ်ရဲ့ဆွေမျိုးတွေရှိတဲ့ဂျာမနီနိုင်ငံကကိုယ်စားလှယ်တွေနဲ့အီတလီနိုင်ငံကတရားဝင်ကိုယ်စားလှယ်တွေအခမ်းအနားတက်ရောက်ပါတယ်။ဘယ်လ်ဂျီယံနိုင်ငံနဲ့စပိန်နိုင်ငံတွေကဘီရင်နဲ့မီဘီယာနိုင်ငံပေါင်း73နိုင်ငံကအစိုးရအကြီးအကဲတွေလည်းတက်ရောက်ပါတယ်။ကျန်တဲ့နိုင်ငံတော်တော်များများကတော့ဗာတီကန်မှာထားတဲ့တန်တမန်တွေကိုပဲဇာပနာအခမ်းအနားကိုကိုယ်စားပြုဆေးလွတ်ကြပါတယ
်။ဒါကတော့တပတ်အတွင်းနိုင်ငံတကာသတင်းတွေကိုမအီသန်စင်နဲ့ကိုအောင်အောင်တို့စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုတော့ကိုညာဝင်းအောင်ကပြောပြပေးဦးမှာဖြစ်ပါတယ်ခင်ဗျာ။
ဧရာဝတီတိုင်းပသိမ်ချင်းထောင်တွင်ဖြစ်ပွားခဲ့တဲ့အဒီကယုံအတွင်းအကျဉ်းသားတဦးသေဆုံးပြီးနောက်ထပ်လူ60ဒဏ်ရာရရှိသွားတယ်လို့စစ်ကောင်စီရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြပါရယ်ပသိမ်ချင်းထောင်ဖြစ်ရမှာအကျဉ်းသားတဦးစီကနေမိုဘိုင်းဖုန်းတစ်လုံးသိမ်းဆည်းရမိပြီးတဲ့အတွက်ထောင်တွင်းစစ်ဆေးမှုတွေလုပ်ခဲ့ပြီးနောက်တစ်ရက်ဖြစ်တဲ့တောက်ကြနေမနက်မှာအကျဉ်းသား90လောက်ကထောင်တကားတွေကိုချိုးဖျက်ပြီးထွက်ပြေးဖို့ကြိုးစားခဲ့တယ်လို့လုံခြုံရေးတပ်ဖွဲ့တွေကလည်းဒုတ်တွေခဲတွေနဲ့ပစ်ပေါက်ဖို့ကြိုးစားတဲ့အတွက်တနက်ပြစ်ပေါက်လူစုခွဲခဲ့ရကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ပါတယ်နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေး AABB အသင်းကတော့ဇန်နဝါရီ5ရက်ကြာသပတေးနေ့ညဒီပသိမ်ချင်းထောင်တွင်နိုင်ငံရေးကျင်းသားတွေပြင်းထန်စွာနှင်းပန်းနှိပ်စက်ခံရပြီးနိုင်ငံရေးအကျဉ်းသားဝင်းမင်းထက်ခေါ်မဲကြီးတည်ဆုံးခဲ့ရတယ်လို့ဒဏ်ရာပြင်းထန်တဲ့အကျဉ်းသား10ဦးကိုတော့ပသိမ်ဆေးရုံမှကုသမှုခံရပြီးထောင်တွင်ညှဉ်းပန်းနှိပ်စက်မှုတွေဟာအလွန်ပြင်းထန်တဲ့လုပ်ရလို့ဝေဖန်ပြစ်တင်လိုက်ပါတယ်Orthodox Christian ရဲ့ Christmas အခါသမယ36နာရီကြာအပြစ်ရထားဖို့ Ukraine ကျူးကျော်စစ်ဆင်နွှဲနေတဲ့ Russia ဘက်ကအမိန့်ထုတ်ထားပေမဲ့ Ukraine အရှိဘက်ခြမ်း Donetsk ဒေသက Bakhmut မြို့မှာစနေနေ့ကလက်နက်ကြီးတွေနဲ့အပြစ်ကတ်ခံရတယ်လို့ Ukraine စစ်ဦးစီးချုပ်ရဲ့ပြောခွင့်ရကဆိုပါတယ်လွန်ခဲ့တဲ့24နာရီအတွင်း Russia တပ်တွေဟာ Missile တုံးနဲ့တိုက်ခိုက်ခဲ့တယ်လို့ Rocket တွေနဲ့တိုက်ခိုက်မှုကလည်းအကြိမ်20လောက်ရှိတယ်လို့ဆိုပါတယ် Russia နိုင်ငံလောဝေဟင်ကနေမီဆိုင်းတုံးတိုက်ခိုက်မှုတွေပြုလုပ်နေပါတယ်အမေရိကန်ပြည်ထောင်စုလွှတ်တော်အောက်လွှတ်တော်ရဲ့ဥက္ကဋ္ဌနေရာကို9ရက်အတွင်း15ချိန်မဲပေးရွေးချယ်ခဲ့ပြီးတဲ့နောက်ကယ်လီဖိုးနီးယားပြည်နယ် Republican အမတ် Kevin McCarthy ကလိုအပ်တဲ့မဲအရေးအတွက်ရရှိသွားပြီးစနေနေ့ကလွှတ်တော်ဥက္ကဋ္ဌဖြစ်လာခဲ့ပါတယ်ခင်ဗျာ
သတင်းချင်းချုပ်တွေကိုကိုညာဝင်းအောင်ပြောပြသွားတာပါဒီကနေ့အစီအစဉ်တွေကိုတာဝန်ယူခဲ့သူတွေထဲမှာတော့အစီအစဉ်ထုတ်လုပ်ရေးမှုအဖြစ်နဲ့ကတော့ကိုခင်မောင်စိုးမင်းကတာဝန်ယူခဲ့ပါတယ်အတန်ဖတ်တဲ့ရုပ်သံအင်ဂျင်နီယာတွေအဖြစ်ကတော့ Jimmy Cook နဲ့ Rose McLean တို့ကတာဝန်ယူခဲ့ပါတယ်ဒီနေ့ကနေ့မနက်ဖြန် VOA ရဲ့အတန်လွင့်အစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ်သောတာရှင်မြမပြည်သူပြည်သားအပေါင်းလည်းဘေးအန္တရာယ်ဝေးကွာကြပါစေကျွန်တော်ကတော့အစီအစဉ်မှုဖြစ်တာဝန်ယူခဲ့သူဆောင်မိုးကျော်ဖြစ်ပါတယ်ခင်ဗျာ
Thank you.
This program has come to you from the Voice of America, Washington.